Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇန်နဝါရီလ26ရက်တောက်ကြနေည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925နဲ့30မိနစ်တို့ကနေဖမ်းယူနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နိုင်ပါတယ်ရှင်။ဒီမှာရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျွန်တော်အောင်လွင်ပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်အနေနဲ့တိုက်ပွဲချိုးစီးပွားဦးစားပေးမှဖြစ်ပေမဲ့ကမ္ဘာစီးပွားရေးမှာအရေးကြီးတဲ့အခက်အခဲကဆက်လက်ပါဝင်နေမှာဖြစ်တဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မြန်မာစစ်တပ်ကရုရှားရဲ့ဂျက်တလီယင်နေရောင်းမဲ့စီစဉ်ကိုပြန်လည်စဉ်းစားဖို့အမေရိကန်ရဲ့တိုက်တွန်းချက်ကိုရုရှားကပယ်ချလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေသူချင်းများပြေးမှာပါ
။ကောင်းပါပြီရှင်သတင်းတွေပြီးမှာတော့စီရေပရိပခါတွေကိုဖြေလျှော့နိုင်ဖို့ TNL နဲ့ RCSS တို့ပထမအကြိမ်တွေ့ဆုံဆွေးနွေးတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
မနာရီ35လောက်မှာတကယ်မနာရီ50ကျပ်မှာတကယ်အခုလည်းလေများဝင်းနေတယ်ဟိုမှာဘုံလာကျဲတယ်ခဏနဲ့လာဖြစ်တယ်ဘုံကမကျင်းကျုံ
းကချင်ပြည်နယ်တနိုင်းဘက်ကပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးဒေသခံကိုဆမ်ကွန်ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ကရင်ပြည်နယ်အတွင်းမှုရေးစေဝါနိုင်နေရင်ဖန်ဆင်းမှုအကြောင်းတခါဒီမန္တလေးဘက်ကကျောင်းဝင်းလေးကိုဝင်ပြီးတော့ဆန္ဒပြတဲ့ကျောင်းသားတချို့ကျောင်းထုတ်ခွင့်ရတဲ့အကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်တော်စုကကိုအချိုးစည်းဝါအတွက်ဦးစားပေးမှဖြစ်ပေမဲ့ကမ္ဘာစည်းဝါရေးမှာအရေးကြီးတဲ့အခက်အခဲကဆက်လက်ပါဝင်နေမှာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့ကမ္ဘာစည်းဝါရေးနှင်းနှောဖလှယ်ပွဲမှာဒီကနေ့မင်ကွန်းပြောရမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တခြားကမ္ဘာခေါင်းဆောင်တွေနေသူအမေရိကန်ကသာပထမဦးစားပေးဖြစ်ရှင်းလင်းတင်မှာဖြစ်ပေမဲ့အမေရိကန်နိုင်ငံတည်းအတွက်မဟုတ်တဲ့အကြောင်းညီလာခံမင်ကွန်းမှာပြောဆိုခဲ့တာပါ။သမ္မတထရန့်ရဲ့အမေရိကန်သားပထမဆုံးရမူဝါဒကြောင့်ညီလာခံမှာအထူးအရေးဆိုင်ဆွေးနွေးရမယ်။ကမ္ဘာတွင်းပူးပေါင်းဆောင်ရွက်ရမယ်စနစ်ပေါ်ရိုက်ခတ်လာမှာကိုနိုင်ငံကခေါင်းဆောင်တွေစိုးရိမ်နေတဲ့ပေါ်သမ္မတကဖြည့်ဖိတ်မှုကြိုးစားတဲ့အနေနဲ့ပြောဆိုခဲ့တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဖွံ့ဖြိုးတိုးတက်လာတာနဲ့မြန်ကမ္ဘာကြီးလည်းဖွံ့ဖြိုးတိုးတက်လာမှာဖြစ်ကြောင်းလည်းပြောဆိုသွားခဲ့တာပါ။ဒါပေမဲ့လည်းကုန်သွယ်မှုတွေမှာမမြတ်တဲ့သဘောတူညီချက်မျိုးကိုတော့လက်ခံမှာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်။လွတ်လပ်စွာကုန်သွယ်မှုတွေကိုအားပေးပေမဲ့လည်းကုန်သွယ်ရေးမှာမမြတ်တမှုတွေဟာအလုံးအတွင်းနှင်နာစေတဲ့အတွက်အပြန်အလှန်ညီမျှမှုရှိဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံတကာရေးရနဲ့ပတ်သက်လို့သမ္မတထရန့်ပြောဆိုရမှာတော့ IS ဆွေးရောက်တွေထိန်းချုပ်ထားတဲ့နယ်မြေအလုံးကိုပြန်လည်သိမ်းပိုက်နိုင်မည်ဖြစ်ကြောင်းပြောဆိုခဲ့ပေမဲ့ချင်းချောက်မှုအန်ဒီရဲ့အဆုံးမသက်သေးကြောင်းလည်းပြောဆိုခဲ့တာပါ။နိုင်ငံတကာကတည်ထောင်စီးပွားရေးလုပ်ငန်းရှင်တွေနိုင်ငံရေးကောင်ဆောင်တွေတက်ရောက်လာတဲ့ဒါဗော့စ်မြို့ကညီလာခံဖြစ်မြောက်ရေးစီစဉ်သူနဲ့ဆွေးနွေးမင်းမြန်ကန်အတွင်းမှာတော့သတင်းမီဒီယာတွေကိုသမ္မတထရန့်ကထိုးနှက်ဝေဖန်ခဲ့ပါတယ်။သမ္မတအဖြစ်တာဝန်ယူခဲ့ခြင်းကဆက်လို့သတင်းမီဒီယာရဲ့ညပတ်မှုတွေမမှန်မကန်သတင်းဖော်ပြမှုတွေကိုပေါ်ပြီးသဘောပေါက်လာခဲ့ရကြောင်းပြောဆိုခဲ့တာပါ။သမ္မတထရန့်ရဲ့မှတ်ချက်ပြီးပြောဆိုရကြောင်းမင်းမြန်ကန်နားထောင်နေသူတွေကြားကလှောင်ပြောင်စီရောတဲ့အတန်တွေလည်းထွက်ပေါ်လာခဲ့ပါတယ်။
အမေရိကန်လွတ်တော်အမတ်တွေဖက်ကလက်ခံတာတမမဟုတ်ပဲချနိုင်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာညီနိုင်ရေးမှုပေါင်းသတ်မှတ်ချက်အသေးစိတ်ကိုသမ္မတအင်ဂျီရောကကြာတာပင်နေ့မှာထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုကလေးဘွားကလေးကမိဘတွေနဲ့အတူရောက်လာတဲ့ Dream Master လို့ခေါ်တဲ့ရွှေပြောင်းအခြေချသူ18သိန်းအတွက်နိုင်ငံသားဖြစ်ခွင့်ရဖို့နေ့တွေအကြာကြီးဆောင်ရနိုင်တယ်လို့ကန့်သက်ချက်တွေလည်းထည့်သွင်းထားပါတယ်။အခြေခံမူရီထဲမှာနေကြလုံယုံရင်းတဲ့ဥပဒေကြောင်းအရလစ်ဟာချက်တွေကိုပြင်ဆင်ဖို့ရွှေပြောင်းအခြေချလာသူတွေရဲ့အနီးစပ်ဆုံးမိသားစုဝင်များမကပဲဆွေမျိုးနှိဆက်တွေကိုပါလာရောက်ခွင့်ပေးတဲ့အစီအစဉ်ကိုအဆုံးသတ်ဖို့ဗီဇာကန်ဆယ်မဲ့အစီအစဉ်ရပ်ဆိုင်မှုနဲ့တကားလိုခေါ်တဲ့နေရာပြန်မပိုးရေးကောက်ွယ်ထားတဲ့အစီအစဉ်နဲ့ပတ်သက်ပြီးအမြင်နှံ့အဖြစ်တစ်ခုရှာနိုင်အောင်ထည့်သွင်းထားတဲ့အကြောင်းအင်ပီရိုပြောရေးဆိုခွင့်ရှိသူဆာရာဟကဘီဆန်နက်စ်ကပြောပါရယ်လွတ်တော်ဖက်ခအရေးယူဆောင်ရွက်ဖို့နေပေါင်းများစွာပြည့်ခွက်ခဲ့တာကြောင့်ဒီအချိန်မှာအလုံးလက်တွဲဆောင်ရွက်ဖို့အချိန်ရောက်နေပြီလို့လည်းပြောဆိုသွားပါရယ်တကားအစီအစဉ်ရအမေရိကန်မိတောင်စုမှကလေးဘွားတွေကရောက်လာပြီးတော့နေတိုင်ခွင့်ရသူအကျုံးဝင်သူအနေနဲ့အလုတ်ကိုင်းပညာရေးလိုအပ်ချက်တွေနဲ့ပြည့်စုံပြီးအချင်းစာရိတ်တာကောင်းမွန်မယ်ဆိုရင်ဆယ်နှစ်ကနေ12နှစ်အတွင်းနိုင်ငံသားဖြစ်ခွင့်ရနိုင်မှာပါသမ္မတဒိုနယ်ထရမ်ကတော့အင်ဂျီရောရဲ့အဆိုပြုချက်နဲ့ပတ်သက်လို့အရေးမွဲပြောဆိုထားပြီး Dreamer လို့ခေါ်တဲ့ရွှေပြောင်းလာသူတွေအနေနဲ့မစိုးရိမ်ဖို့တရင်နောက်တွေကိုပြောဆိုထားပါတယ်
။အမေရိကန်သမ္မတယူကော့ဘုံမှာရုရှားရဲ့စစ်ဖက်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုကိုယာယီကဖျက်ရှားဖို့ပြီးခဲ့တဲ့နှစ်ထဲသမ္မတဒိုနယ်ထရမ်ကညွှန်ကြားခဲ့တယ်လို့ဆိုတဲ့သတင်းတွေဟာမမှန်ကန်ကြောင်းဒီကနေ့ပဲသမ္မတကညင်းဆန်လိုက်ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မူလာကိုဖျက်ရှားဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းဟာအတူရောက်တာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကကမ္ဘာစီးပွားရေးနှင်းနှောဖလှယ်ပွဲမှာရောက်နေတဲ့သမ္မတထရန့်ကပြောဆိုလိုက်တာပါအထူးဆုံးဆုံးစစ်ဆေးမှုကိုဖျက်ရှားဖို့ပြီးခဲ့တဲ့နှစ်ဇွန်လထဲမှာပဲသမ္မတကညွှန်ကြားခဲ့ပေမဲ့အင်ဂျီရောတိုင်ပင်ခံပုဂ္ဂိုလ်ကအလုပ်ထွက်မယ်ဆိုပြီးချိန်ချောက်ခဲ့တာကြောင့်လက်လျှော့ခဲ့ရကြောင်းအမေရိကန်သတင်းစာကြီးတွေဖြစ်ကြတဲ့ Washington Washington Post နဲ့ New York Times တို့ကဖော်ပြခဲ့ကြတာဖြစ်ပါတယ်။သူစုံစမ်းရေးမှူးမော်လာကတော့ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းသမ္မတ Trump ရဲ့ CEO ဖွဲ့နဲ့ရုရှားတို့ကြားဆက်လက်မှုရှိမရှိစုံစမ်းနေတယ်လို့တရားရေးလုပ်ငန်းတွေမှာသမ္မတအင်ဂျီယိုကနှောက်ယှက်စွပ်ပတ်မှုတွေရှိမရှိဆိုတာကိုပါစုံစမ်းနေတာပါ။သူစုံစမ်းရေးမှူးအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုဥဆောင်မှုအရေးချင်းမမီဘူးလို့သတ်မှတ်နိုင်တဲ့ကိုရိုးစီဝါပြိပခတ်ကိစ္စ၃ခုရှိနေတယ်လို့သမ္မတကယူဆထားတဲ့အတွက်အလုပ်ဖြုတ်ဖို့တရားရုံးဝန်ကြီးဌာနကိုညွှန်ကြားခဲ့တာဖြစ်ကြောင်းလည်းအမေရိကန်သတင်းစာတွေကဖော်ပြခဲ့ကြတာပါ။အထူးစုံစမ်းရေးမှူးမူလကိုအလုပ်ဖြုတ်မဲ့သမ္မတရဲ့အမိန့်ကိုတော့တရားရုံးဌာနထံအကြောင်းကြားဖို့အင်ဂျီရောတိုင်မင်ဂန်ပုဂ္ဂိုလ်ဒေါ်မဂန်ကညှင်းဆန်ခဲ့တယ်လို့လည်းသတင်းတွေကဖော်ပြခဲ့ကြတာပါ။သူစုံစမ်းရေးမှူးကရာထူးကဖြုတ်လိုက်မယ်ဆိုရင်တော့သမ္မတအတွက်အကြီးအကျယ်ပြဿနာပေါ်နိုင်တယ်လို့တရားရေးလုပ်ငန်းတွေကိုစွပ်ပတ်မှုနဲ့လည်းကြီးမားတဲ့တရားမှုတွေကျင်းပနိုင်တယ်လို့အင်ဂျီရောတိုင်မင်ကယူဆခဲ့ကြောင်းလည်းသတင်းတွေကဖော်ပြခဲ့ကြပါတယ်
။တောင်ကိုရီးယားနိုင်ငံစီယုံတကူမီးလောင်ရာမှာတိုက်စုံမှုအရေးအတွက်42ဦးထိရှိသွားပြီဖြစ်တယ်လို့တိုက်စုံမှုတိုးလာအောင်မယ်လို့လည်းခန့်မှန်းရပါတယ်။မီးလောင်မှုကြောင့်လူပေါင်း80ထက်မနည်းဒဏ်ရာရသွားပြီး10ဦးကတော့ဆုံးရတဲ့အခြေအနေမှရှိပါတယ်။ဆိုးပြတောင်ဘက်ကီလိုမီတာ300အကွာမှရှိတဲ့မီယန်မြို့ကစင်ဂျုံစေယုံရဲ့အရေးပေါ်အခန်းကနေဒီကနေ့ကြာနေမနဲ့အစောပိုင်းမှာမိဆာလောင်ပြီးတော့ခက်မမြမိကူသွားခဲ့တယ်လို့မိသားသမားတွေကပြောပါတယ်။မိလောင်တဲ့အချိန်မှာစေယုံထဲမှာလူနာပေါင်း100ကျော်ရှိနေပြီးအနည်းမှလည်းလူအုံယုံတစ်ခုရှိပါတယ်။လူအုံယုံထဲကလူနာပေါင်း94ဦးကိုတော့ဘေးလွတ်ရာရွှေ့ပြောင်းပေးနိုင်ခဲ့တယ်လို့ဒီ Korean Herald သတင်းဌာနကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကသူ့ရဲ့ထိတ်တဲ့အကြံပေးတွေနဲ့အရေးပေါ်အစည်းအဝေးတစ်ရက်ကိုခေါ်ယူပြီးတော့နောက်ထပ်တိုက်စုံမှုတွေတိုးမလာစေဖို့မိထံတင်ခဲ့တဲ့လူနာတွေအတွက်လိုအပ်တဲ့ဘလို့ဆေးဝါးအကူအညီမျိုးကိုမဆိုပေးအပ်ဖို့တိုက်တွန်းခဲ့ပါတယ်။မိလောင်မှုကြောင့်သမ္မတကစေမီကောင်းဖျားကြောင်းပြောခွင့်ရသူကဆိုပါတယ်။မိညွန့်တွေကို၃နိုင်ကြောချအောင်ညင်တက်ခဲ့ရတာပါ။မိလောင်ရတဲ့အကြောင်းရင်းကိုမသိရသေးဘူးလို့မိသက်အရာရှိချုပ်ချင်းမုံယူကသတင်းထောက်တွေကိုပြောပါရယ်။
ကန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေညာဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကိုရုရှားကစစ်လက်နက်ပစ္စည်းတင်ပို့လာမြန်မာနိုင်ငံရဲ့ကာကွယ်ရေးစွမ်းရည်တိုးမြင့်မှုအတွက်သာယူရကြောင်းနဲ့အမေရိကန်ရဲ့စိုးရိမ်မှုတွေဟာအခြေမြင့်ရှိကြောင်းရုရှားကတုံ့ပြန်ပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံလုံး SU-30 အမျိုးအစားချက်တက်လေယာဉ်6ဆင်းမြန်မာနိုင်ငံကိုရောင်းချမဲ့အစီအစဉ်ပေါ်စိုးရိမ်ကြောင်းနဲ့ပြန်လည်စဉ်းစားဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတိုက်တွန်းခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲရုရှားကတုံ့ပြန်ပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟက်ဇာနူရက်ကတော့မြန်မာနိုင်ငံကိုလက်နက်ရောင်းချမဲ့အစီအစဉ်ဟာလူ့ခွင့်ရေးပြဿနာတွေကြုံနေရတဲ့နေရာတွေမှာရုရှားကလက်နက်နဲ့ဖြစ်ရှင်းတာကိုအားပေးဖို့ကြိုးစားတဲ့နောက်ထပ်လုပ်ရက်တစ်ခုဖြစ်မနေ့တုန်းကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။အထူးသဖြင့်မြန်မာနိုင်ငံရဲ့ခိုင်ပြင်းနယ်မှာလူ့ခွင့်ရေးပြဿနာတွေပေါ်ပေါက်နေချိန်မှာရုရှားအနေနဲ့ငင်းချတဲ့နည်းလမ်းတွေနဲ့ပါဝင်ကူညီရမယ့်အစားလက်နက်နဲ့အားပေးဖို့ကြိုးစားနေတယ်လို့ပြောဆိုခဲ့တာပါ။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့မြန်မာနိုင်ငံရဲ့ကာဝေးရေးစွန့်ရည်မြင့်တင်မှုရည်ရွယ်ချက်နဲ့အရက်သားတွေဒီအတိတ်ဒုက္ခရအောင်ချင်းချောက်အောင်ရနိုင်တဲ့အခြေအနေတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆက်ဆက်ပြောဆိုလာစိတ်ကူးယဉ်ပြောဆိုလာရောက်ကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရုရှားနိုင်ငံလုံး SU-30 အမျိုးအစားချက်တက်လေယာဉ်6ဆင်းကိုရောင်းချမဲ့အစီအစဉ်ကိုတော့ရုရှားကာဝေးဝန်ကြီးဆာဂေးရှိုဂူရဲ့မကြာသေးခင်တုန်းကမြန်မာနိုင်ငံခီးစင်မှာပဲသဘောတူညီချက်ရရှိခဲ့ကြတာပါ။အမေရိကန်ဆိုရအနေနဲ့ကတော့မြန်မာနိုင်ငံကစိုးရိမ်စရာအခြေအနေတွေကြောင့်မြန်မာစစ်တပ်ကိုတင်နန်းတွေလက်နက်တွေနဲ့စစ်ပဆိုင်ရာနည်းပညာအကူအညီမပေးဖို့မူဝါဒကိုကာလကြာရှည်ကင်ဆယ်ထားခဲ့ကြောင်းနဲ့ဒီမူဝါဒကိုနိုင်ငံတကာတာဝန်ကလည်းလက်ခံထားတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာဖြစ်ပါတယ်
။မြန်မာနိုင်ငံအပေါ်ဝေဖန်ပြောဆိုနေကြတဲ့လူအခွင့်အရေးလှုပ်ရှားသူတွေကိုဂရုစိုက်ဖို့မလိုကြောင်းမြန်မာအစိုးရထိတ်တန့်ကောင်းဆောင်သူဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူရာတေကပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်ရောက်ခဲ့တဲ့အိန္ဒိယနိုင်ငံ New Delhi မြို့တော်ကဖိလစ်ပိုင်အိန္ဒိယစီးပွားရေးနှီးနှောဖလှယ်ပွဲမိန့်ခွန်းမှာဖိလစ်ပိုင်သမ္မတကထည့်သွင်းပြောဆိုလိုက်တာပါ။တိုင်းပြည်နဲ့တိုင်းပြည်ရဲ့အကျိုးစီးပွားကိစ္စရပ်တွေကိုပြောဆိုရမှာလူအခွင့်အရေးလှုပ်ရှားသူတွေဟာစူးစူးညံ့ညံ့ဖြစ်အောင်လှုပ်တတ်သူတွေဖြစ်ကြောင်းဒါကြောင့်လည်းအရေးလုံးနေစရာမလိုကြောင်းဖိလစ်ပိုင်သမ္မတကပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကင်းစခန်း30လောက်ကိုစီးနှင်းတက်ခဲ့တဲ့ ARSA အစွန်းရောင်အုပ်စုကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းရာကနောက်ဆက်တွဲအဖြစ်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတုတ်ခတဲ့တိုင်းနဲ့ချီထွက်ပြေးခဲ့ရတဲ့အတွက်မြန်မာအစိုးရဘောကူလာတပ်ကအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်မှုတွေနဲ့ PR တွေကြီးထွားလာနေတာပါ။အထူးသဖြင့်ခွဲခြားဖိနှိပ်ခံရတဲ့ရိုဟင်ဂျာတွေအတွက်ထောင်အောင်ဆန်းစုကြည်ကကာကွယ်ပေးတာမျိုးမရှိဘူးဆိုပြီးဝေဖန်ခံရတာဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတ ဒါပေးကတော့ညင်ချမ်းရေးနိုဘယ်ဆုရှင်တဦးဖြစ်ထောင်ဆန်းစုကြည်ဟာခုခါလူခွင့်ရေးလှူရှားသူတွေရဲ့ဝေဖန်မှုတွေခံရတဲ့အကြက်တဲနဲ့ရင်ဆိုင်နေရတဲ့အပေါ်တနာကယူနာတမိချောင်းလဲမိန်ခွန်းထဲမှာပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်သမ္မတကိုရိုင်းကတော့မူရစီဝါတိုက်ဖြတ်ရေးစီမံချက်အတွင်းမူရစီဝါ၃ဆသူမောင်ခိုသူအဖြစ်တမ်းများရှိသူ3900ကျော်လုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တည်ဆုံးခဲ့ရတဲ့အတွက်လူခွင့်ရေးအုပ်စုတွေရဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။
စီးရီးယားနိုင်ငံမှာတူရကီရဲ့စစ်စင်ရေးတွေကိုရှော့ချပြီး IS အစ္စလာမ်စစ်သွေးကြွတွေကိုချေမှုန်းရေးအာရုံစိုက်ဆောင်ရဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။မြောက်အတ္လန္တိတ်နေတိုစာချုပ်ဖော်ဝင်နေဖြစ်ကြတဲ့အမေရိကန်နဲ့တူရကီတို့ကြားအပြန်အလှန်မယုံကြည်မှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်ကအခုလိုတိုက်တွန်းလိုက်တာပါ။အချိန်မှပဲတူရကီနိုင်ငံကလည်းစီးရီးယားနိုင်ငံကကတ်လနတ်တိုင်တွေကိုအားပေးကူညီနေရပြီးရပ်ဆိုင်းဖို့ဒီလိုမှမဟုတ်ရင်တော့စီးရီးယားစစ်မြေတွေမှာတူရကီတပ်ဖွဲ့တွေနဲ့အမေရိကန်ထိတိုက်တိုးလာနိုင်ကြောင်းတူရကီဘက်ကသတိပေးထားပါတယ်။စီးရီးယားရေးမှာတူရကီနိုင်ငံကဥဆောင်တဲ့တပ်ဖွဲ့ရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးပြင်းထန်မှုတွေကြီးထွားနေရတယ်ကိုရှော့ချဖို့ရည်ရွယ်ချက်နဲ့အမေရိကန်နဲ့တူရကီသမ္မတတို့မနေ့တုန်းကတယ်လီဖုန်းဆက်ဆွေးနွေးပြောဆိုခဲ့ကြပြီးတဲ့နောက်မတူကွဲပြားတဲ့ပြောဆိုချက်တွေကြောင့်အခြေခံဖြစ်စရာအခြေအနေတွေဖြစ်ခဲ့ရပြီးနိုင်ငံဆက်ဆံရေးမှာလည်းနောက်ထပ်ထိုးနှက်ချက်တစ်ခုဖြစ်ခဲ့ရပါတယ်။စီးရီးယားနိုင်ငံကကတ်တီဇူးစစ်တွေကိုတူရကီကထိုးစစ်ဆင်နေရတယ်ကိုရှော့ချဖို့သမ္မတရစ်ချစ်တိုင်အာရဝန်ကိုတိုက်တွန်းပြောဆိုခဲ့တဲ့အကြောင်းသမ္မတထရန့်ရဲ့ပြောဆိုချက်ကိုတော့တူရကီဘက်ကပယ်ချခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်အစိုးရကတော့တူရကီသမ္မတနဲ့တယ်လီဖုန်းဆက်ပြောဆိုရမှာအမေရိကန်ဘက်ကပြက်ပြက်သားသားရပ်တည်ဆွေးနွေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်။စီးရီးယားနိုင်ငံအဖရင်ဒေတာမှာတင်းမာမှုတွေရောပါရေးအမေရိကန်သမ္မတကပြောဆိုထားတဲ့အတိုင်းဆက်လက်ရပ်တည်နေစေဖြစ်ကြောင်းနဲ့တူရကီခေါင်းဆောင်တွေကလည်းဒါကိုနားထောင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူအက်သာနော်ရက်ကပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကတော့တူရကီနိုင်ငံကထိုးစစ်ဆင်နေတဲ့ကပ်ပြည်သူစစ်တွေကိုအားပေးထောက်ခံနေရလဲဖြစ်ပါတယ်
။ဖီနီဆွဲလာနိုင်ငံရဲ့လာမယ့်သမ္မတရွေးကောက်ပွဲမှာအတိုက်ခံညွန်ပေါင်းအဖွဲ့ဝင်ရောက်ရှင်ပြိုင်ခွင့်ကိုအမြင့်ဆုံးတရားရုံးကပိတ်ပင်လိုက်ပါတယ်။ဒီလောက်ရဟာလူကြိုက်နေတဲ့လက်ဝဲဝါဒီသမ္မတနီကိုလတ်စ်မာဒူရိုကိုနောက်ထပ်တက်တန်တစ်ခုအနိုင်ရဖို့အာမခံပေးလိုက်တယ်လို့ဖြစ်သွားခဲ့တာပါ။ရွေးကောက်ပွဲဝင်မဲ့ပါတီတွေနဲ့ကိုယ်စားလှယ်လောင်းတို့ဒီသတင်းမှအတွင်စီရင်ပေးသွင်းနိုင်ဖို့ရက်သတ်မှတ်ထားခဲ့တာပါ။ဒါပေမဲ့လည်းစီရင်လက်ခံတဲ့ရက်ကို6လနောက်ဆုတ်ဖို့ကြာတာပြင်းနေနောက်မိုင်းမှာအထက်တရားရုံးကရွေးကောက်ပွဲကောင်စီကိုအကြောင်းကြားလိုက်တာဖြစ်ပါတယ်။ဒီလိုအမိန့်ချလိုက်ရတဲ့အကြောင်းရင်းကိုတော့တရားရုံးကပြောဆိုခြင်းမရှိပါဘူး။
နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးကြတာပါ။ခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ကချင်ပြည်နယ်တနိုင်းမြို့နယ်မှာအစိုးရတပ်ရဲ့လေကြောင်းပစ်ခတ်တိုက်ခိုက်မှုအတွင်းအရသာတဦးသေဆုံးပြီးလူတချို့ဒဏ်ရာအပြင်းထန်ရသွားတယ်လို့စစ်ပွဲအတွင်းထွက်ပြေးနေရသူဒေသခံတွေကပြောပါရတယ်။တနိုင်းဒေသကိုဆန်နဲ့လောင်စာဆီရိတ်ခါတင်သွင်းမှုဖျက်တောက်ထားတာဟာတာမန်ပြည်သူတွေကိုသာထိခိုက်နစ်နာစေတဲ့အတွက်ဒါကိုပြန်ဖွင့်ပေးဖို့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အများစုကတောင်းဆိုနေကြပါတယ်။ဒီအကြောင်းပြည်စုံကိုကိုညာဝင်းအောင်ကတင်ပြမှာပါရှင်။
ဒီအပိုင်းအတွင်းကချင်ပြည်နယ်ဒေသတချို့မှာအစိုးရတပ်တွေနဲ့ KIO KIA ကချင်လက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေပြင်းထန်လာနေပြီးဒေသခံတွေစစ်ဘေးတိမ်းရှောင်နေရပါတယ်။အထူးသဖြင့်တနိုင်းမြို့ပြင်တဝိုက်အစိုးရတပ်ရဲ့ထိုးစစ်တွေအရှိန်မြင့်လာနေတာပါ။တနိုင်းမြို့နယ်အနောက်ဘက်ဟူကောင်းဒေသက KIA တပ်မဟာနှင့်တိုင်းရင်း14ထိန်းချုပ်ရာပရင်းမော်တဝိုက်ကိုဒီကနေ့မွန်းလွဲပိုင်းမှာတပ်မတော်ကလေကြောင်းကနေပစ်ကတ်တိုက်ခိုက်တာကြောင့်ဒေသခံတဦးသေဆုံးပြီး4ဦးထက်မနည်းဒဏ်ရာအပြင်းထန်ရသွားတယ်လို့စစ်ပွဲအတွင်းထွက်ပြေးနေရတဲ့ဒေသခံကိုဆမ်ဂွန်ကပြောပါတယ်
။အဲဒီဆုံးတဲ့လူရဲ့နာမည်ကနိုင်စု29နှစ်နောက်ဒေါ်တင်းနံပေါ်အသက်50ရာဘက်လက်ပြမှာဖြစ်တယ်။အဲနောက်မောင်ဦးသူ28နှစ်သူကကောင်းမှဖြစ်တယ်။နောက်မှမတင်းဆဲမတင်းဆဲကတော့29နှစ်သူနဲ့ကျော်ပြင်းနောက်မဇန်နိုးအောင်သူကတလေတော့ပဲသူကနှစ်သူလည်းကောင်းမှဖြစ်တဲ့တညာရတယ်။ဒီမှာဆဲခန်းမှရှိတယ်ဆေးရတဲ့ကျွန်တော်အခုလုပ်ကူထားတယ်အဲ့ဒါပြီးလို့ရှိရင်ကျွန်တော်တနိုင်းဆေးရုံကိုပို့ဖို့အစီအစဉ်ရှိတယ်ခင်ဗျ
2016အော်တိုဘာလကနေစတင်ခဲ့တဲ့မြမတမတော်ရဲ့တနိုင်းဒေသနယ်မြေရှင်းလင်းရေးစစ်ဆင်မှုဟာအခုချိန်မှာအရှိန်မြင့်လာနေတယ်လို့ NLD ပါတီတနိုင်းမြို့နယ်ကချင်ပြည်နယ်လွှတ်တော်အမတ်ဦးဇော်ဝင်းက VOA ကိုပြောပါတယ
်အဲတနိုင်းမြို့နယ်ဦးကောင်းဒေသဘရင်မော်ပေါ့ရှိတဲ့ဘက်တီတော့ရစ်ခတ်တန်နေကြရတယ်ရိုက်ရင်တွေဝဲပြီးတော့အတန်တွေတော့ကြားနေရတယ်ဗျဖို့စကတော့အခုနောက်ပိုင်းတော့နည်းနည်းတော့ပူတော့မြင့်လာတာပေါ့နော်ဒါပေမဲ့အခုကျွန်တော်တို့ရှိမှစဖြစ်တာက2016အဲ့မှာဆယ်လာပိုင်းကနေကျွန်တော်တို့ဘက်ကစန်နီစီတိခါတွေဖြတ်တောက်ပြီးတော့စပြီးဖြစ်လာတာအပူဆိုးလာတာက2019 9လပိုင်းမှာအဲ့နောက်ပိုင်းအဲ့လိုပူပူပြီးတော့ဖြစ်လာတယ်ပေါ့
ခူးကောင်းဒေသကိုတက်မတော်ကဘုံကျဲတိုက်ခိုက်တဲ့မြင်ကွင်းကိုကိုဆမ်ကွန်ကပြောပြပါတယ
်ကျွန်တော်ကတော့ခူးကောင်းဒေသမှာရောက်နေပါတနိုင်းတက်မှာဒီမှာတော့အဲနှစ်နာရီ35လောက်မှတစ်ချိန်နာယီမာကတ်ကိမှာတကယ်အခုလည်းလေးများဝင်းနေတယ်ဟိုမှာ ပုံလာကျေးတယ်ခဏနဲ့လာပြစ်တယ်ပုံကနှစ်ချိန်သုံးချိန်ကြာပြီခင်ဗျအတန်ကြာရတာကအခုလေရင်ပြန်နေစည်းနဲ့တက်တက်ချင်းပြန်လာဝဲနေတာကိုကဒါကခင်ဗျားတော့ဒီလန်စာစားဖို့အေးသူရင်နေကြတာပေါ့အခုဒီမှာရှိတဲ့လူတွေတော့အရှိတူပြင်းတူစပိုင်တနာရည်လုံးကြတာပေါ့ဗျာအဲ့လိုမျိုးလူတွေပေါ့
ကျေဦးကချင်လက်နဲ့ကင်တက်စူးမိုးရာပရင်းမော်နဲ့ရွှေမော်တွေကိုထိန်းချုပ်နိုင်ဖို့တမတော်ကကြိုးပမ်းတဲ့အနေနဲ့တနိုင်းဒေသကိုရိတ်ခါတင်သွင်းမှုဖြတ်တောက်ထားတာကိုပြန်ဖွင့်ပေးဖို့ကချင်ပြည်နယ်လွှတ်တော်မှတင်ပြခဲ့တဲ့အဆိုအောင်မြင်ပေမဲ့ကချင်ပြည်နယ်အစိုးရကလက်တွေ့အကောင်အထည်ဖော်နိုင်ခြင်းမရှိသေးဘူးလို့ပြည်နယ်လွှတ်တော်အမတ်ဦးစော်ဝင်းကပြောပါတယ
်လွှတ်တော်မှနယ်လုံးဝင်ကြီးပြောင်းဝင်ကြောတာကတော့ကျွန်တော်တနိုင်းဒေသဟူကောင်းဒေသမှာပရင်းတွေတူးနေတယ်ရွှေတွေတူးနေတယ်အဲတဘောပောင်းဝင်ကျင်နေလဲပြက်စီးနေတယ်ဒီကံအေကံအဖွဲ့စီးရလဲသူတို့ပဲအခွန်ခတွေရနေတယ်နိုင်ငံတော်အခွန်မရဘူးဆိုပြီးတော့ဒီစံနဲ့စီနဲ့ရိတ်ခါတွေကို limit နဲ့ပဲယူခင်းပြတာပေါ့နော်အဲ့လိုပြောတဲ့အခါကျတော့ကျွန်တော်2019 3ပိုင်းမှာကျွန်တော်အရေးကြီးဆိုတင်ခဲ့တယ်စံနေစီဒီဒီအလွန်အင်မတန်မြင့်ပြီးတော့ဝယ်စားလို့တော့မရအောင်အနေထားဖြစ်သွားတဲ့အတွက်ဒါတွေကိုအရင်တိုင်းပဲလွတ်လွတ်လပ်လပ်ပဲယူရောင်းချခွင့်ပြုဖို့ဆိုပြီးတော့ကျွန်တော်ကအရေးကြီးဆိုတင်ခဲ့တာပါဗျအဲ့အရေးကြီးဆိုလဲကျွန်တော်ကချင်ပြည်လွတ်တော်မှာတော့အဆူအအောင်နေသို့တော့အဲ့အဆူအတိုင်းအဆူအအဖွဲတော့ယနေ့အချိန်ထိကောင်းထဲပေါ်လို့မရသေးဘူ
းလက်ရှိအခြေအနေတွေအရဆိုရင်တနိုင်းဒေသမှာစစ်ပွဲတွေရော့ကျသွားမဲ့သဘောမရှိပဲအနာဂတ်ငြိမ်းချမ်းရေးကိုပါထိခိုက်နေပြီလို့ဦးစော်ဝင်းကသုံးသပ်ပါတယ
်လက်ရှိနေထားရဒီသူအများကြီးတော်တော်ဒုက္ခရောက်တယ်အဲ့ကြောင့်ကျွန်တော်တနိုင်းဒေသမှာဖြစ်နေတဲ့အခင်းကျင်းကကျွန်တော်ငြိမ်းချမ်းရေးအတွက်လဲနှောက်ယှက်ဖြစ်နေပြီလို့ပြောလိုပါတယ
်ဒီရပိုင်းတွေအတွင်းကချင်ပြည်နယ်တနိုင်းဟူကောင်းဒေသစွန်ပရာဘွန်နဲ့မန်စီဘက်မှာတိုက်ပွဲတွေဖြစ်နေပြီး2019ဇွန်လနောက်ပိုင်းဖြစ်လာတဲ့တနိုင်းဒေသစစ်ကြောင့်တနိုင်းမြို့ပေါ်မှာစစ်ပီးတင်းရှောင်နေရသူတွေအခုချိန်ထိအိမ်မပြန်နိုင်ကြသေးပါဘူးခင်ဗျာ
။ကိုညာဝဲအောင်တင်ပြခဲ့တာပါရှင်။အခုတော့ TNLA နဲ့ RCSS တို့စစ်ရေးပဋိပက္ခရေးတွေးဆောင်ဆွေးနွေးပွဲအကြောင်းတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းကာလအတန်ကြာစစ်ရေးတင်းမာနေကြတဲ့တအောင်ပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကနေစစ်ရေးပဋိပက္ခတွေကိုဖြေလျှော့နိုင်ဖို့တရုတ်နိုင်ငံနယ်စပ်အတွင်းပထမအဆုံးအကြိမ်ပနာမတွေးဆောင်ခဲ့ကြတာပါ။အခုတွေးဆောင်မှုမှာထူးခြားတဲ့ဆုံးဖြတ်ချက်တွေမချနိုင်သေးပေမဲ့နောက်တစ်ကြိမ်တွေးဆောင်ဖို့အတွက်လမ်းစာပွင့်တဲ့သဘောလို့လည်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တာဝန်ရှိသူတွေကပြောပါရယ်။ VOA သတင်းတော့နိုင်ကွင်ကလည်းတင်ပြပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ရေးတင်းမာနေတဲ့တန်းပလောင်မျိုးရလူမျိုးရေးသမတော် TNLA ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော် RCSS SSA ဖွဲ့တို့ကြားလက်ရှိဖြစ်ပွားနေတဲ့ပြည်ပခန့်တွေကိုဖြေရှင်းနိုင်ဖို့ပရမဆုံးကြိမ်ပနာမသွေးဆွန်ဆွေးနွေးခဲ့တယ်လို့ TNLA သတင်းနဲ့ပြန်ကြားရေးတာဝန်ခံပုံမှုတိုင်းကျော်ကပြောပါရယ်။
ဒါဆိုဒီနေရာမှာကျွန်တော်တရားပြဆိုမယ်ပြဆိုလာတော့အကြောင်းရင်းကတော့ကျွန်တော်ဖက်ပေါ်တော့မဖြစ်နေတဲ့ပြပခါကိုဘယ်လိုရက်ဆိုင်လဲဘယ်လိုဖြေရှာမလဲပေါ့ပြဆိုလာပနာမပေါ့နော်နောက်တစ်ကြိမ်စင်းနေမှုပြောင်းဘယ်လိုအစပြုရတဲ့ပေါ်လောက်ရှိတယ
်ပြီးခဲ့တဲ့22ရက်နေ့ကတရုတ်နယ်စပ်တနေရာမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံမှုမှာသူသူရခြားဆုံးမြတ်ချက်တွေမချနိုင်ပေမဲ့သို့ဆိုမှုအတွက်လမ်းစာဖွင့်တဲ့သဘောလို့ဘူမူတိုင်ကျော်ကပြောပါတယ
်။ RCS ရဲ့ဂျင်းတဖက်နဲ့ပြိပခါလေးဖြစ်တဲ့အဲ့ပြိပခါကိုဘယ်လိုအပြေရှာကြမလဲ။အဲ့ဒါကိုအနမနာအနေနဲ့ကျွန်တော်တွေးဆတဲ့ပြင်းနောက်တစ်ကြိမ်တွေးဆမှုအတွက်လမ်းစာဖွင့်တဲ့သဘောအဲ့လိုအလောက်ပဲရှိသေးတယ်ပေါ့
။နောက်စာတွေးဆမှုနေ့ရက်ကိုအတိအကျသတ်မှတ်နိုင်ခြင်းမရှိပေမဲ့လည်းနှစ်ဖက်ကောင်းဆောင်တွေဆက်မှဆွေးနွေးဖို့ကတော့သဘောတူညီခဲ့ပါတယ်။အခုတွေ့ဆုံမှုမှာ BSLF TNLA ဘက်ကတွဲဖက်သွင်းမှုနဲ့မဟာမိတ်ဆက်ဆံရေးမှူးတာပန်လှဦးဆောင်ပြီးစစ်ဘက်ဆိုင်ရာရရှိသူပါဝင်ပြီးတော့ RCSS SSA ဘက်ကဗဟုကော်မတီဝင်တူနဲ့စစ်သည်သဆိုင်ရာရရှိသူပါဝင်တယ်လို့ဗိုလ်မှူးတိုင်ကျော်ကပြောပါတယ်။ဒီတွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်လို့ TNLA ကနေဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ TNLA အဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော် RCSS SSA တို့ဟာ2015ခုနှစ်ကနေဒီလ20ရက်နေ့ထိတိုက်ပွဲဖြစ်ပွားနေပါတယ်။တပတ်စစ်ရေးတင်းမာနေတဲ့အချိန်တွေကနေတွေ့ဆုံညှိနှိုင်းတာကောင်းမွန်တယ်လို့ရှမ်းလူငယ်ကွန်ရက်တာဝန်ခံဆိုင်ငွေကအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့ဒီစီလာတယ်အဲ့လိုမျိုးတွေ့ဆုံတာတိုင်းသားချင်းချင်းပဲလေတော့ဘယ်လိုပဲဖြစ်ဖြစ်ညှိနှိုင်းဆွေးနွေးတာကောင်းပါတယ်လို့ကျွန်တော်ခံယူပါတယ်
။ TNLA ဖွဲ့ဟာမြန်မာအစိုးရနဲ့ NC လက်မှတ်မရေးဆိုးနိုင်တဲ့ဖွဲ့ဖြစ်ပြီးသမ္မတော်နဲ့လည်းတိုက်ပွဲဖြစ်ပွားနေပါတယ်။တောင်ပိုင်းရှမ်းပြည်သမ္မတော် RCSS SSA ဟာမြန်မာအစိုးရနဲ့ NC ရဲ့ပြည်ရလက်မှတ်ရေးဆိုးထားပေမဲ့လည်းမြန်မာသမ္မတော်နဲ့ရန်ပန်ရန်ကထိတွေ့မှုတွေဖြစ်ပွားနေပါတယ်။မ มันเองก็เลยที่บอมอยู่เนี่ยเจ้าแม่ที่บอสว่าปีรังสุกาลามาจีบอมาอาซีเอสเอสเอสเอฟโฟร์เรื่องนี้ในมีเจ้าลงวัยยาวปีอาจจะตัดส่วนเนี่ยที่ตัวปีรูดิธรรมะอารมาสจีก็ขันยาสีจางตัวเนี่ยตั้มรสีจางเรื่องนี้คือตัวมีส่วนเนี่ยตัวยาวเชิงลิงเขยามาอาซีเอสเอสเอสเอฟโฟร์เองดูกูอาทิตย์พันสี่ยามีเขยามีพิสตูตเล็กจีชาวดาวตัวกูเต็งสี่ยามีเดลูตั้มรสแบบนี้ตัวเองทุกอย่างทาวาเร
ที่ทุกอย่างเช่นปัตตาบีโร่ต้องไปเชื่อมีตั้มรับไปกูเสร็จเลยมีอาชีพแบบบุ้มมันเองก็ที่บอมอยู่ในตัวเองพี่ก็มุ่งเชื่อในกูโร่มีขันตัวพี่เดชลุงเงี้ยกูยัดตาวงขันสายงูก็คู่ลูกเปียวว่าเลย
มันเองยังมีเจ้าหน้าที่บอกยังขนาดนี้จ้าอะไรองค์นั้นนักข่าวจ้าอะไรยังวันนี้เดียวเจ้าส่งเลยลูกจ้าอะไรอย่างเงี้ยพอไปเลยลูกเราเปียวว่าอย่างวันนี้ว่าเลยเนี่ยฉะนั้นที่บอมต้องขอตั้งงูเก็บว่าไปดูย้อนหน้ามาคิดจ้ะ
เราดูโรคเจ้าแม่หุบยันเตอร์ว่าเลยดีกว่าเลยเหมือนกันพี่รังสุลำบ่งเวก้าวขันเลยพ่อฮะอาซีเอสเอฟเฟกต์กับมหูบุลุเลยต้องไว้ชั้นมีตำรวจที่รักขันตำหูดีกันยิ่งสุดท้าวเลยและชิ้นชั้นมีเนี่ยตัวมาเมื่อมาตำรวจเนี่ยเกี่ยงอุกเชิญลุลายีพ่อตามบลังตีอันเนลีพ่อตัวเนี่ยไต่ไปพี่ป้อนในเดือดตีอันเนลีเนี่ยต้องไว้ชั้นมีตำรวจยามาเลยสิ่งที่มาหมุดดูสินี่ละวะ
คุณลุติอันเนลีเนี่ยต้องไปเชื่อมีตำรวจด้วยจ้าปริบข้าโชชานัยปรมาสุจิตุยสงสุนิลาระฮะที่รักทำเรื่องนี้เนี่ยจูซูนิจาดลุที่รักตัวเองสี่เอเชียโชชานัยเล็กเมลุมิโอลินิจาวาเลยคุณยะนายกองอินทรีย์ปิปุเกราพิบาร์เอกุโรกิยมพินเอตุยมุยสิวะในนี้ยี่เวตเลจิจายาอุบะกิยมพินเอพามยุนเอตุยยูอาร์ติยูอามาสนวายลันนัสต์ตงยันเนกามุยสิวะในนี้ยี่ยัตพเวรุกา มุ่ยเสวะในนี้เราได้ยึดจับพวกเรากามุ่ยเสวะกูพันสิยากันเนี่ยมาสุยานเนี่ยพี่เขายึดเสียเราทาร์เรคเคนยูเคนเอลีเนี่ยจริงยึดกังซีจับพวกเรานี่เนี่ยนับเพื่อพี่ขมุรีพี่เขบีที่ส่งเดินยาราลุชิเกเรลูกิยมปีเนี่ยเนจ้าสังตะกาตาวงชิดูริกาเปียวบาร์เอพี่ส่งรอฟิวเอ็มยามาบันเทนเอาไม่เอ็มมากาตินเปียปูทาวาร์เอชมุ่ยเสวะในนี้เราได้ยึดจับพวกเรากามุ่ยเสวะยาวเอตุริกูพันสิมุรีลูยากันนี่ ยามาสุยานเนี่ยพี่เขยเตยเลือกทาร์เอเกียนยูเกียนเอลียิ่งใหญ่กว่าที่จะไปวันนี้เนี่ยพี่เขาบุกพิบวากันแล้วบ้างที่พี่เนี่ยไปเตลูเกียนเนจ้าจังเตลูเยเรเนตุกุบังป่าวันนี้สุบิตรีเนทักเขยบีเมเยเนตุเกียนเนจ้าจังเตก้ามาป่าวันบุรุษสุวาเอนับเพื่อพี่เขาบุกพิบวากันอย่างเช่นนี้กูรอเกียนเนจ้าจังเตก้าบุมุติงโจมิงโอสัตว์มีเมียงกันยามาคุลูกจบยาบ้าเอ
แต่เนี่ยเป็นคนที่ยังมาบ่าวเนี่ยคือเจ้าหนี้เพื่อนที่บอกเออถ้าดูอยู่อันนี้นะเราก็จะมาดูตัวเขาอย่างนี้แต่ว่าที่ได้มุ่งที่เดียวนี้ที่บอกอย่างนี้ที่ดูที่จ่ายเลยที่ขโมยก็ดูเนี่ยจิตได้เลยเนี่ยไอ้ที่เนี่ยกองที่อาบุญงาบุญเนี่ยตัวเราเอาไปลูกที่ได้เนี่ยกองที่ดูดีละเอาได้เอาได้แต่ว่าไอ้เราไม่สิวันเนี่ยตัวปัตตานีละลุงอยู่ละเอาได้เอาได้แต่ว่าไอ้เราไม่สิวันเนี่ยปัตตานีละลุงอยู่ละเอาได้ไม่สิวันเนี่ยปั
ကျွန်တော်ဘာသာပြီးတော့ခဲခဲဟောမမလက်ရက်ပြီးတော့ဖန်သားတော့ဘာမှမပြောတော့ခဲခဲလက်ရက်တယ်ကျွန်တော်လည်းပြည့်တယ်သူ့တော်တော်သူ့တော်ကျွန်တော်လည်းပြည့်တော့ပြည့်တဲ့ခါကျတော့ဒီကောင်ကသူ့အဖွဲ့ကြီးကမကျင်တော့သူ့လိုလည်းချောင်းပြတော့ဗျာလာပြတာတော့ဒီသားတော့ဟိုကဒီကတော့ပြောပြီးလေကြားတယ်ကျွန်တော်တော့သုံးယောက်ဒီကရေးတာလည်းတန်ရတယ်ဟုတ်ကဲ့တန်ရတယ်နောက်ကညာကြီးပါမှာတော့ဘူးရစီဝါနေနေ
KNL ငင်းညာရေးကောင်စီကတပ်ဖွဲ့ဝင်တွေနဲ့ဖမ်းရဲတပ်ဖွဲ့ကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
။မအေးအေးမှာသတင်းပေးပို့ခဲ့တာပါ။အခုတော့ចောင်းဝင်းနဲ့ဝင်ပြီးဆန္ဒပြတဲ့ចောင်းသားတို့ចောင်းထုတ်ခံရတဲ့အကြောင်းတင်ပြပေးပါမယ်။ပညာရေးအသုံးစရိတ်မြင့်တင်ပေးဖို့မန္တလေးရတနာဘုံចောင်းဝင်းနဲ့စာတင်ခန်းတွေမှာဆန္ဒထုတ်ဖော်ခဲ့ကြတဲ့ဆန္ဒပြចောင်းသားတို့ကိုចောင်းစည်းကမ်းဖောက်ပြမှုနဲ့ရတနာဘုံတက္ကသိုလ်ကចောင်းထုတ်ပေးလိုက်တယ်လို့ရတနာဘုံတက္ကသိုလ်ကတိကတူကပြောပါတယ်။စစ်အသုံးစရိတ်ထက်ပညာရေးအသုံးစရိတ်ကိုပုံမှန်သုံးဆဖို့တောင်းဆိုခဲ့ကြတဲ့သူတွေကိုចောင်းကအခုလိုထုတ်ပေးလိုက်တာဟာအယတအစိုးရလက်ထက်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ဆုံးရှုံးပြီးဒီလောက်ရဟာဒီမိုကရေစီစံနှုန်းနဲ့မညီဘူးလို့ចောင်းသားအရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်။အကြောင်းစုံကိုမဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ ပညာရေးတောင်းဆိုတို့မြင့်ပေးဖို့အတွက်မန္တလေးတိုင်းရတနာဘုံတက္ကသိုလ်မှာရတနာဘုံတက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးတော့ဇန်နဝါရီလ22ရက်နေ့ကစတင်ပြီးဆန္ဒထုတ်ပေါ်ခဲ့ကြတာဖြစ်ပါတယ်။ရတနာဘုံတက္ကသိုလ်ကဆန္ဒပြကျောင်းသားတွေကိုဇန်နဝါရီလ21ရက်နေ့မနက်ပိုင်းမှာတော့မန္တလေးတိုင်းဆိုရခွဲကနေထိန်းသိမ်းပြီးတော့မိဘလက်ထံပြန်အနှံငယ်ပြီးတဲ့နောက်ဒီကနေ့ဇန်နဝါရီလ ပို့ခဲ့ပါတယ်ဆန္ဒပြကျောင်းသားတချို့ဘာကြောင့်ထုတ်ပယ်ခံခဲ့ရပါသလဲဆိုတာကိုတော့မန္တလေးတိုင်းရတနာဘုံတက္ကသိုလ်ကအင်္ဂလိပ်စာဌာနကကတိကဥတ္တတာက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်2018ပြည်ညာဒီမှာစာရေးရက်ဆဲလိုက်ပြီလို့ပဲပါတာပါသူတို့ဟိုပြန်ပြီးတော့သူတို့ကကွန်ပလိန်လုပ်လို့ရလीနှစ်ဖက်ပြည်နယ်မှာနီးလောင်းကိုကျွန်တော်လည်းဒီကနေရောဝန်ကြီးစားပြီးလဲဒါပေမဲ့ကျောင်းသားတွေလက်မခံဘူးပေါ့နော်အဲ့တော့တိုင်းပြည်တိုင်းအစိုးရအနေနဲ့မှညီညွတ်တာတာနဲ့ဆိုင်တွေ့လိုက်တယ်ဆိုင်တွေ့လိုက်တဲ့အခါမှာဒီဘက်သူကကျောင်းပြန်လာတယ်ကျောင်းပြန်လာပြီးတော့မှလုပ်ငန်းကိုပြန်သိမ်းလိုက်တဲ့အချိန်မှာပဲသူကတော့ဖွင့်ပြီးတော့သူတို့လုပ်ငန်းဆိုရသူတို့ပြန်တက်တယ်ပေါ့နော်အဲ့မှာပို့ပြီးတော့ကျောင်းထုတ်ရမယ့်အချိန်ရောက်သွားတာဟုတ်သူတို့လုပ်ငန်းကိုသိမ်းလိုက်တဲ့ဆိုတော့လေသူကကျောင်းဘက်ကစာထုတ်တယ်ပေါ့ဗျာအဲ့ဒါကိုလက်မခံတာပေါ့သူကလက်မခံမဲ့လုပ်ငန်းပြန်လဲသိမ်းလိုက်ချင်းနေတာလေဆိုပြီးတော့လုပ်တယ်လို့ကျွန်တော်တို့ကျွန်တော်ဒီတိမိကြားတယ်ခင်ဗျာ
ဟုတ်ကဲ့
ဘောမှာကြတော့ဟိုကျောင်းကသူ့ဥပဒေရအရေးကြီးတော့မလို့ကျောင်းကြီးစီဖြည့်ဆည်းခြင်းဆိုရင်ကျွန်တော်တို့ဘယ်တော့ဘယ်တော့နဲ့အရေးကြီးဖြစ်ရောနော်အဲ့ဒါကြောင့်မို့သူတို့ဒါလွတ်တော်သွားလိုက်မယ်ဆိုရင်နှစ်ဖက်လုံးအဆင်ပြေတဲ့လမ်းကြောင်းကိုမဆောက်လိုက်တဲ့အတွက်ကျွန်တော်လည်းစိတ်မကောင်းဘူးပေါ့နော်ဝင်နေရတာပေါ့နော
်အခုလိုမျိုးကျောင်းသားတွေကိုကျောင်းကထုတ်ပယ်လိုက်တာကတော့ရက်သားဆိုးရလက်ထက်ကျောင်းသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်권ကိုဟန်တားနှောက်ယှက်တာဖြစ်ပြီးဒါဟာဒီမိုကရေစီစံနှုန်းနဲ့မညီဘူးလို့အရေးအဆိုးရလက်ထက်တုန်းကဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဦးဆောင်ဆန္ဒထုတ်ဖော်ခဲ့သူတဦးဖြစ်တဲ့ရန်ကုန်ရှေးပိုင်းတက္ကသိုလ်ကျောင်းသားသမဂ္ဂကကိုမင်းသွေးတစ်ကအခုလိုဝေဖန်လိုက်ပါတယ
်ရန်နာဘောကဒီနေ့စတ်သွားတယ်နောက်ကျောင်းလေလာမလားမလားတော့မသိဘူးကျွန်တော်ကဒါကျောင်းသားကိုကျွန်တော်ကိကလိုလိုမျိုးထောင်နေတန်းနေချပြီးတော့ပြိနှိပ်တာမျိုးမဟုတ်ခဲ့နဲ့ပုံစံတစ်မျိုးနဲ့ပြိနှိပ်တယ်လို့ကျွန်တော်တို့ကယူဆပါတယ်ဒီဥစ္စာလက်ခံလို့မရပါဘူးကျောင်းသားတယောက်ကပညာသင်ခွင့်ရဆဲလိုက်တယ်ဆိုတော့သူ့နာဘက်ကိုရိုက်ချိုးပြီးဖြတ်စည်းလိုက်တာနဲ့အတူတူပါပဲတကယ်ကြတော့ကျောင်းသားလို့လို့တာပါကိုပညာရေးတောင်းဆိုချက်တောင်းဆိုတာဖြစ်တယ်ပြီးတော့ဟိုစစ်ဆိုးရရဲ့အတုံးတွေပေါ့ဒီကာဝေးဝန်ကြီးဌာနရဲ့အတုံးတွေကိုရှင်းချပြီးမှပညာရေးကိုတိုးတုံးပေးဖို့တောင်းတာဖြစ်တယ်ပြီးတော့ကျွန်တော်တို့မတန်ဆရာခိုင်နှုန်းတောင်းတာမဟုတ်ဘူးကာဝေးစတေးရာခိုင်နှုန်းတောင်းလို့ဆိုပညာရေးမှာလည်းဒီ9ရာခိုင်နှုန်း10ရာခိုင်နှုန်းထက်ပိုပြီးတော့ပညာရေးနဲ့ကျန်းမာရေးကိုတိုးတုံးပေးဖို့ဆိုတာမျိုးကျွန်တော်တောင်းဆိုတာဖြစ်တယ်ဆိုတော့ဒီအပေါ်မှာကျောင်းသားလို့လို့တာပါအဲသူချင်းပူချင်းလို့လို့တာလည်းမဟုတ်တလို့ဘုရုမှာကလန်တိုင်းရှင်လို့လုပ်တာလည်းမဟုတ်ကျွန်တော်ကကိုလို့ကိုလို့တဲ့အပေါ်မှာကိုတောင်းဆိုချက်ကိုရပါကိုတောင်းဆိုတဲ့အပေါ်မှာဒါမျိုးပြိနှိပ်တာမျိုးတော့ကျွန်တော်လက်ခံလို့မရပါဘူ
းပညာရေးသုံးစိတ်မြင့်တင်ပေးရေးရတနာဘုံတက္ကသိုလ်ကျောင်းသူကျောင်းသားတွေရဲ့ဆန္ဒထုတ်ဖော်မှုကိုပညာရေးဝန်ကြီးဌာနအစိုးရပညာဦးစီးဌာနတက္ကသိုလ်တာဝန်ရှိတဲ့သူတွေမန္တလေးမြို့မိမြို့ဖားတွေနဲ့ဆရာဆရာမတွေဘက်ကကျောင်းဝင်ညှိနှိုင်းဆောင်ရွက်ပေးခဲ့တာရှိခဲ့ပေမဲ့လို့အချိန်တွေကအခုလိုအနေထားဖြစ်သွားတယ်လို့ရတနာဘုံတက္ကသိုလ်ကအင်္ဂလိပ်စာကတိကဥတ္တတာကရှင်းပြပါတယ်
ဗျာဩဇာပေးကြပါကြည့်ရပေါ့နော်ဆိုင်ရေးဆရာညီဘူးလေးလို့ပေါ့နော်သူကလည်းညာကြီးလာပြီးတော့အချိန်ကြီးပြီးတော့စီးနေတယ်ကျောင်းကနေပြီးတော့အဲ့အပြင်ကဒီမျိုးဩဇာရှိတဲ့ပုဂ္ဂိုလ်တွေဆိုနားထောင်မလားပေါ့ဆရာညီဘူးလေးလို့ဆိုလည်းပါပြောရဲဒီကျောင်းသားသမဂ္ဂတမိုင်းမှာရောဆိုင်ကြီးဟိုမိဘဘူးဘွားလက်ထက်တွေနိုင်ငံကြီးတမိုင်းမှာဟိုနာမည်ကောင်းရှိတဲ့ပုဂ္ဂိုလ်ကြီးရလည်းသူတို့လာပြီးတော့ဆောင်းရတယ်ကျောင်းသားရဲ့ပူတိုင်းကအဲ့ကျောင်းသားကောင်းဆောင်ကြီးဆိုတဲ့ကလက်မခံပါဘူ
းရှင်နာဘုံတက္ကသိုလ်ကျောင်းသားတွေရဲ့ပညာရေးသုံးစိတ်မြင့်တင်ပေးရေးကော်မတီတရဲ့အနေနဲ့လှုပ်ရှားမှုတွေလှုပ်ဖို့ဆန္ဒထုတ်ဖော်မှုကိုဘကိုးရမဲသိနည်းပညာတက္ကသိုလ်ကောလိပ်မြင်းကြံဒီဂရီကောလိပ်စတဲ့ကျောင်းသားတွေကလည်းထောက်ခံဆန္ဒပြခဲ့ကြပါတယ်အခုလိုမျိုးတက္ကသိုလ်ကကျောင်းထုတ်ပယ်လိုက်တဲ့အပေါ်မှာလည်းရတနာဘုံတက္ကသိုလ်ကျောင်းသားများတက်မကဘာသာများအဖွဲ့ချုပ်ဘက်ကကန့်ကွက်ကြောင်းကြေညာချက်တည်းရဲ့ဒီကနေ့ထုတ်ပြန်ပါတယ်ရှင
်မဆုမတင်ပြခဲ့တာပါ view မြန်မာပိုင်းတောက်တာနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုဝေဖန်အကြံပေးကြလို့ရှိရင်တော့ဒီ view ရဲ့ email လိပ်စာ burmese@viewnews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်တာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုအမျိုးသမီးကဏ္ဍနဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုနားဆင်ကြရမယ်အပြင
်စဉ်းစားရမယ့်အချက်ကဒီလောက်နှစ်ပေါင်း20အတွင်းမှာအရင်ကတည်းက3000ကျော်လောက်ဆယ်အကြီးအသေးအလက်တော့ဒီနေရာကျတော့စောက်ခဲ့တာတကယ်လို့လိုအပ်လို့
လားဒါကတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါမယ်အမေရိကန်ကျွန်းဘာအဖွဲ့ချုပ်ရဲ့ဆရာဝန်လယ်ရီနက်ဆာဟာနှစ်ပေါင်းများစွာမိန်းကလေးပေါင်း162ဦးပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုကြောင့်ဇန်နဝါရီလ24ရက်နေ့ကမစ်ချီဂန်တရားရုံးကနေသူ့ပေါ်ထောင်ဒဏ်195နှစ်စီရင်ချက်ချလိုက်ပါတယ်။အခုလိုနှစ်ပေါင်းများစွာကြာအောင်ကျူးလွန်ခဲ့တဲ့ပြစ်မှုတွေပေါ်တာဝန်ရှိသူတွေကအရေးယူဖို့မလုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်ပြီးအပြစ်တင်ဝေဖန်မှုတွေထွက်ပေါ်နေပြီးတချို့တာဝန်ရှိသူကလည်းယာတုကနေနှုတ်ထွက်ခဲ့ကြပါတယ်။အပြည့်စုံကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာတန်စုစည်းတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal Sir I'm giving you 175 years which is 2100 months I've just signed your death warrant
ထောင်ဒဏ်195နှစ်ချက်ခံဖို့စီရင်ချက်ချလိုက်ပါတယ်။ဒါဟာလာပေါင်း2100ရှိပါတယ်။တည်တံချမှတ်ဖို့လက်မှတ်ရေးထိုးလိုက်တာပါပဲလို့မရှိခင်ပြည်နယ်အမျိုးသမီးတရားသူကြီး Rosemary Aquilina ကဇန်နဝါရီလ24ရက်ဗုဒ္ဓနေ့ကစီရင်ချက်ချလိုက်တာဖြစ်ပါတယ်။အခုကတော့ American Jumba အဖွဲ့ရဲ့ဆရာဝန်ဟောင်း Dr. Larry Nassar ကိုအသက်10နှစ်အထိတောင်ငယ်တဲ့သူတွေပါဝင်တဲ့မင်းကလေးငယ်ရာနဲ့ချီးပြီးလိမ်ပိုင်းဆိုင်ရာစော်ကားမှုမတော်တရားပြုလုပ်မှုနဲ့ပတ်သက်တာဖြစ်ပါတယ်။မစ်ရှိဂန်ပြည်နယ်လန်ဆင်းရှိခရိုင်တရားရုံးမှာဇန်နဝါရီလ16ရက်နေ့ကစတင်ပြီးအမှုကြမ်းလာခဲ့ရမှာ NASA ရဲ့မတော်မတရားပြုကျင့်ခံရတဲ့မင်းကလေးငယ်ပေါင်း160လူကထွက်ဆိုချက်တွေပေးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီမင်းကလေးငယ်တွေနဲ့အမေရိကန်အိုလံပစ်ဂျွန်ဘာရွှေတိတ်ဆုရှင်တွေဖြစ်ကြတဲ့ Simon Biles, Gabby Douglas နဲ့မကေလမရိုနီစသဖြင့်လည်းပါဝင်ခဲ့ပြီးကြာသည်နီလတွေအတွင်းမှာပဲဆရာဝန်နာစာထံစီကုတခံယူစဉ်ကသူတို့စော်ကားခံခဲ့ကြရတာဖြစ်ပါတယ်။အသက်54နှစ်အရွယ်ဆရာဝန်လယ်ရီနာစာဟာအမေရိကန်ဂျွန်ဘာအဖွဲ့ရဲ့ဆရာဝန်အဖြစ်အိုလံပစ်အားကစားပွဲတော်၄ခုတို့မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒါအပြင်သူဟာမရှိဂန်ပြည်နယ်တက္ကသိုလ်ရဲ့ဂျွန်ဘာအဖွဲ့နဲ့အမျိုးသမီးအသင်းတွေအတွက်တာဝန်ကျဆရာဝန်ဖြစ်ခဲ့တယ်လို့တက္ကသိုလ်ရဲ့အယုတ်ကူဆိုင်ရာစိတ်ကောလိမှလည်းတွဲပေပမောက္ခဖြစ်ပါလေ။ NASA ဟာဒီအမှုစစ်ဆေးခံရစီမှာအရွယ်မရောက်သေးသူများရဲ့လိမ်ပိုင်းဆိုင်ရာညဉ့်ညမ်းတဲ့ဓာတ်ပုံတွေကိုလက်ဝဲတွေ့ရှိမှုနဲ့ထောင်တန်း260ချခံထားရသူတွေဖြစ်ပါလေ။ NASA ဟာသူကျူးလွန်ခဲ့တဲ့လိမ်ပိုင်းဆိုင်ရာစော်ကားပူပေါင်းရာနဲ့ချီရှိတဲ့နဲ့ဆဲမှုကိုသာကျူးလွန်ကြောင်းဝန်ခံခဲ့ပြီးဆွဲချက်တင်ခံခဲ့ရတာဖြစ်ပါလေ။ဒါပေမဲ့တရားသူကြီးအခွေလီနာကတော့သူအဲ့ဒီနေ့ကချမှတ်လိုက်တဲ့ပြစ်ဒဏ်ဟာ NASA မတော်မတရားကျူးလွန်ခဲ့ကြသူတွေအလုံးတွေယူဆတယ်လို့စီရင်ချက်မချမီတရားရုံးတော်မှာပြောခဲ့ပါတယ
် And first and foremost my sentence reflects the seven in regard to who
ဒီနေ့ချမှတ်ခဲ့တဲ့စီရင်ချက်ဟာတရားခံကပြစ်မှုကျူးလွန်တယ်လို့ဝန်ခံခဲ့တဲ့ပထမ9ဦးတွေသာမဟုတ်ပါဘူးကြံ160ဦးတို့တွေလည်းပါဝင်ပါတယ်ကျူးလွန်ခံခဲ့ကြရသူတိုင်းအတွက်ပါကျူးလွန်ခဲ့တဲ့ပြစ်မှုတွေဟာလူအဖွဲ့အစည်းမှအောက်တန်းအကျဆုံးပြစ်မှုတွေပဲဖြစ်ပါလေဒီလောက်အောက်တန်းကျတဲ့ပြစ်မှုတွေကိုတချို့မိသားစုတွေနဲ့လူအဖွဲ့အစည်းတွေကြားမှာကြားတော့ကြားဘူးကြားမှာမဟုတ်ပါဘူးလို့တရားသူကြီးအကွီလန်နာကထောက်ပြခဲ့တာဖြစ်ပါလေ ဒါကြောင့်လေဒီလိုပြစ်မှုတွေကိုကျူးလွန်တဲ့နာဆာဟာဒီတစ်သက်မှာထောင်ထဲမှာပဲနေတဲ့အန်ဒီယာရှိတဲ့သူတစ်ဦးဖြစ်တယ်လို့လေတရားသူကြီးအခွီလီနာကသူစီရင်ချက်မှာထည့်ပြောခဲ့ပါတယ်
As much as it was my honor and privilege to hear the sister survivors, it is my honor and privilege to sentence you. Because, sir, you do not deserve
နာဆာရဲ့ဒီပိုင်းဆိုင်ရာသောကမှုကိုခံခဲ့ကြရတဲ့သူတွေဘယ်လိုဘဝကိုပြောင်းရင်ဆိုင်ဖို့ကြိုးစားခဲ့ကြတဲ့ဆိုတဲ့ဖက်ဆူချက်တွေကိုကြားရတဲ့အတွက်ဂုဏ်ယူမိတယ်လို့အခုစီရင်ချက်ချရမှာလေဂုဏ်ယူပါတယ်အကြောင်းကတော့နာဆာလိုလူမျိုးဟာထောင်ထဲမှာပဲနေတဲ့လူဖြစ်ပါတယ်ကိုယ့်ရဲ့လူမဆန်တဲ့စိတ်ဆန္ဒတွေကိုထိန်းဖို့လုံးဝမကြိုးစားခဲ့တယ်လို့ရောက်လေရာမှာဒုက္ခပ Luciga, Piojabi, Tanga, Diakurisang, Honey, Chama Lida, Pipari, Kulu, Pidam, Chama, Me, Diagan, Larry Nasaga, Dupimu, Julonjang, Kanwinje, Bigere, November Laga, Diayonoma, Kulu, Dangman, Givari.
I think this is important that what I've done today to help move a community forward. And away from the
hurting and let the healing start. ဒီနေ့သူ့အနေနဲ့ပြမှုကျူးလွန်ကြောင်းဝန်ခံခဲ့တာဟာရှေ့ကိုမျှော်မှန်းပြီးနာကြီးမှုတွေကိုကုစားနိုင်မှုဖြစ်ပါတယ်။ဒါဟာသူ့ဘက်ကလက်ရှိအခြေအနေမှာအကောင်းဆုံးလုပ်ပေးနိုင်တာကိုလုပ်ပေးလိုက်တာဖြစ်ပါတယ်။ပါဝင်ပတ်သက်သူအားလုံးကိုသူ့အနေနဲ့ပြောချင်တာကတော့စိတ်မထိန်ချုပ်နိုင်မှုကဖြစ်ပွားခဲ့တဲ့ဒီအမှုတွေကြောင့်နာကြီးမှုဖြစ်စေခဲ့တာကိုကုစားနိုင်ဖို့ပါပဲ။ NASA ကပြောခဲ့တာဖြစ်ပါတယ်။နာစာကိုတရားသူကြီးကထောင်ဒဏ်185ကိုခံခဲ့ရတဲ့ဂျွန်ဘာမေမက်တီလာဆန်ကကြိုဆိုလိုက်ပါတယ်။သတင်းမီဒီယာကိုစီရင်ချက်ချပြီးသူပြောခဲ့တာကတော့
ဟုတ်ပါတယ်။ဥပဒေကသုံးမလိုက်ပါပြီ။သူ့အနေနဲ့အရင်ကသူကျူးလွန်ခဲ့တယ်လို့ Now, Beroma, Tatjulunai no Mam Hopau.
Ladu, eh, Nasa, eh, Nishi, Limbaisinga, Sogamugu, Kange Jayare, Minkling, eh, Dia, Chausi, and eh, the Ugaro, Olympic, Jumba, Shwedese, Sushi, Eli, Rasman, me, Pipari. Hashtag, Nitu, Loshamuji, Sadding, Yebi, Limbaisinga, Sogamudwe, Kangeare, Mute Midwe, Daddy Shishine, a Pimango, Ludi Shinja, Topo, Bioja, Gemujang. Jimu Julon, Durego, Tri Yao Yao, Yeu, Nangere, Lo Shamu Bo, Che Bubi, Bimu Julon, Dugo, Yeu, Nangbo Dre, Waiwon Lo Samu, Piedelo, Olympic Jumba, Shudese, Sushi, Eli Resenga, Dia Yungoma, Kulu, Tresu, Gebari.
All these brave women have power, and we will use our voices to make sure you get.
Tita Tishilare, and Yotamiriha, Ea Shijabari. Jamaria, Tanrigo, Tompi, Nasago, Tu.
ကျူးလွန်ခဲ့တဲ့အဖြစ်ကလည်းမလွတ်အောင်စူပေါင်းပြီးဆောင်ရွက်ကြမှာဖြစ်ပါတယ်။ဘဝကိုပြန်ပြီးရေးရေးကြီးရင်ဆိုင်ခဲ့ကြတဲ့ကျမတို့တွေအားလုံးသူကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုပြန်ထုတ်ပြောခဲ့ကြတာဖြစ်ပါတယ်။အလားတူပဲနာဆာရဲ့ဆော်ကားမှုကိုခံခဲ့ရပြီးတရားရုံးတော်မှာထွက်ဆိုခဲ့တဲ့ဂျွန်ဘာမေမက်တီလက်ဆန်ကလည်းသူထွက်ဆိုရခြင်းရဲ့ရည်ရွယ်ချက်ကိုအခုလ
ကျမပေါ်ကျူးလွန်ခဲ့တဲ့စော်ကားမှုတွေကိုခံခဲ့ရပြီးတဲ့နောက်ဒါဟာကျမဘက်ကအတက်နိုင်ဆုံးလုပ်ပေးတာပါပဲ။ကျမရဲ့ဖြစ်ရမှန်တွေကိုကြောပြခြင်းအပြင်အခြားမိန်းကလေးငယ်တွေကျမလိုအဖြစ်ဆိုးမကြုံကြရအောင်ရည်ရွယ်တာဖြစ်ပါတယ်
။နာဆာရဲ့လင်ပိုင်းဆိုင်ရာစော်ကားမှုကိုခံခဲ့ကြရတဲ့မိန်းကလေးငယ်အများစုကအမေရိကန်ဂျွန်ဘာအုပ်ချုပ်ရေးအဖွဲ့ကိုပြစ်တင်ကြပါတယ်။သူတို့အနေနဲ့နာဆာရဲ့ဒီပိုင်းဆိုင်ရာစော်ကားမှုကိုခံခဲ့ရတဲ့အကြောင်းတိုင်တန်းချက်တွေကိုအထက်ရာရှိတွေကမသိချင်အောင်ဆောင်ခဲ့ကြတယ်။လူတို့ကြအချက်တကွဲအကျိုးနဲ့မဖြစ်ရလေအောင်ဖုံးကွယ်ဖို့ကြိုးစားခဲ့ကြတယ်လို့ပြစ်တင်ကြတာဖြစ်ပါတယ်။ဒါကြောင့်လေမတ်လကဂျွန်ဘာဖွဲ့ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ်တို့နှုတ်ထွက်ခဲ့တယ်လို့ဇန်နဝါရီလ22ရက်နေ့ကလည်းဂျွန်ဘာအုပ်ချုပ်ရေးမှုအစ်မြင့်အဖွဲ့ဝင်3ဦးတို့ယာရုကနေနှုတ်ထွက်ခဲ့ကြပါတယ်။အလားတူပဲအကစားဆရာဝန်နာဆာရဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်လို့စိတ်ပိုင်းအပြစ်မကင်းဘူးလို့ဆွဆွဲချင်းခံခဲ့ရတဲ့မရှိဂန်ပြည်နယ်ဥက္ကဋ္ဌလူအန်နာဆီမန်ကလည်းကြာသာပြည်နယ်ကပဲယာရုကနေနှုတ်ထွက်ခဲ့ပါတယ်။ဒါ့အပြင်အခြေအနေဒီလောက်ထိဆိုးလာအောင်တည်တည်ကြီးနဲ့ဘာမှအေးအေးယူခြင်းမပြုခဲ့တဲ့အတွက်လေပြည်နယ်ကတက်ဆိုင်ရာတွေကို ဒီတရင်ပါရဲ့မြေတိမြခန္ဓာကိုဤကုန်ချုပ်အပ်ပါလေရှင်
You can bend but never break me cause it only serves to make me more determined
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာပါအခုတော့စနေညတိုက်ရိုက်လည်လိုက်ဆွေးနွေးကမှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်ဒေါ်လာရှင်များရှင်ရခိုင်ပြည်နယ်မြောက်ဦးမြို့မှာမကြသေးခင်ကဆမပြသူတွေတေးကြီးထိခိုက်တာတွေကြုံခဲ့ရတဲ့ဖြစ်ရပ်ကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စူးေးခွင့်နဲ့ပတ်သက်လို့မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာပါတယ်မြန်မာနိုင်ငံမှာအရက်သားဆူရတက်လာပြီမဲ့လေဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ရဖို့လိုအပ်နေစေဖြစ်ပါတယ်ဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ယူနေရတဲ့ငိမ့်စုစီလိုလူသိများတဲ့ဥပဒေဆက်ထားတဲ့မတဲ့လွတ်လပ်စွာထုတ်ဖော်ခွင့်ပြောဆိုခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေဘာတွေရှိနေတယ်လဲဆိုတာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bambis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေနေ့ညတိုက်ရိုက်လေလာအစီအစဉ်ကကြိုဆိုပါရစေရှင
်။စနေညတရားလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကတရားလေးလိုင်းဆွေးနွေးကံကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုံးလွှင့်ပေးနေကြဖြစ်ပါတယ်။အခုတော့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်။အမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့မြန်မာနိုင်ငံကနေရွှေ့ပြောင်းချေချနေထိုင်သူတွေအများအပြားရင်ဆိုင်ရလေးရှိတဲ့ DUI လို့ခေါ်တဲ့အရက်မူဘီကားမောင်းရမှာတရားဥပဒေအရဘလို့အရေးယူခံရနိုင်တယ်လဲဆိုတာကိုလွန်ခဲ့တဲ့သတင်းပတ်ကတင်ပြထားပါတယ်။အခုဒီဘက်မှာတော့အရက်တောက်ပြီးရင်မောင်းနေလို့မရအောင်အာနာပိုင်တွေဘက်ကဘလို့ကြက်မကင်တွေတလဲဆိုတဲ့အကြောင်းကိုထုတ်လင်းပေးသွားပါမယ်။အင်ဒီယာနာပြည်နယ်ကအစိုးရလက်ထောက်ရှိနေမတ်လွန်ခမ်းပိုက်ပါကိုကိုအောင်ကဆက်တွယ်မြင်းမြန်းတဲ့ဒုတိယပိုင်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ဆိုတော့နောက်တစ်ခုကဒီမှာဆိုလို့ရှိရင်ကျွန်တော်တို့ကြားဘူးတာပေါ့လေဥမာတချို့အဲ့လိုမူးပြီးတော့ဟိုကားမောင်းတဲ့အတွေ့သူတို့ထောင်တန်းချမှတ်ရလောက်အောင်လဲပဲဟိုပြစ်ဒဏ်ချမှတ်တာမျိုးမဟုတ်ဘဲနဲ့ဥမာ6လောက်မှာပဲဖြစ်ဖြစ်ပေါ့နော်ဟို GPS device ပေါ့လေကိုဘယ်နေရာမှာရောက်နေလဲဆိုတာကိုသိအောင်ပေါ့နော်ဆိုတော့အဲ့လိုဟာမျိုးတွေတက်ပြထားတယ်ဒါမှမဟုတ်လို့ရှိရင်လည်းပဲမူးလို့ရှိရင်ကားမောင်းလို့မရအောင်ပေါ့နော်ကား engine နဲ့အဲ့ဒီ device တစ်ခုပေါ့လေတက်ထားပေးရတယ်ကိုကပါဇက်နဲ့မှုတ်ပြီးတော့ပါဇက်ထဲကနေပြီးတော့ဒီအယ်ကိုဟောပမာဏကများသွားတယ်ဆိုလို့ရှိရင်မော်တော်ကားကိုစက်မနှိုးအောင်လှုပ်ထားတဲ့ဟာမျိုးပေါ့လေအဲ့လိုမျိုးတွေလည်းတက်ပေးထားတယ်ဆိုတာမျိုးကျွန်တော်တို့သိရတာရှိပါတယ်အဲ့ဒီအကြောင်းလေးရောနည်းနည်းရှင်းပြပါအောင
်ဟုတ်ကဲ့အဲ့လိုမျိုးတွေကဘယ်ချိန်မှာစတက်ကြလဲဆိုတော့ဒီ pre trial အဆင့်ပေါ့နော်ပြစ်မှုရင်ဆိုင်မှုမလုပ်ခင်ပြစ်မှုဝန်ခံမှုမလုပ်ခင်ဒီ initial hearing ကနေစပြီးတော့ကြားနာရတဲ့အချိန်မှာအစိုးရရှိနေတဲ့တွေကဘာတောင်းလို့ရှိလဲဆိုတော့တရားသူကြီးကိုဒီလိုကအရက်တောက်ပြီးတော့ကောင်းမောင်းတဲ့ပြမှုနဲ့ပြမှုခံရတဲ့အတွက်ကြောင့်မလို့သူကဒီpre trial adult မှာ condition တခုအနေနဲ့ alcohol monitor နဲ့အိမ်မှာဆောင်ခိုင်းတယ် alcohol monitor ဆောင်ရတယ်ဆိုတာကဒီ probation ဌာနကနေပြီးတော့သူတို့ကိုအချိန်ကိုသူတို့မှုတ်တမှတ်ရတဲ့မှုတ်ရတဲ့အချိန်တွေရှိတယ်ဒီနေ့မှာ3-4ခါလောက်ပေါ့နော်ဘယ်အချိန်မှာဆိုမှုတ်ရမယ်ဆိုပြီးတော့သူတို့တမှတ်ထားတာရှိတယ်အဲ့ဒါတွေကိုလူကပုံမှန်မှုတ်နေရမယ်ဆိုတော့လို သူရဲ့ reason ကပါလဲဆိုတော့တကယ်လို့အရက်တောက်တယ်ဆိုလို့ရှိရင်အဲ့ဒီဆက်ကနေပြီးတော့probation ကိုအကြောင်းကြားမှာဖြစ်တယ
်ဟုတ်ကဲ့ဆိုတော့အဲ့ဒါဆိုရင်အမှုကထပ်တိုးသွားတာပေါ့
တကယ်လို့အဲ့ဒါမျိုးတွေသူတောက်မိတယ်ဆိုလို့ရှိရင် probation ကျွလွန်တာဖြစ်သွားတယ်ပြစ်မှုနောက်တစ်ခုထပ်တိုးနိုင်တယ်ဆိုတော့နောက် post trial ပေါ့နော်ဒီအမှုပြီးပြီးတဲ့အခါကျတော့ဒီပြစ်ဒဏ်အနေနဲ့တကယ်လို့ရင်ဆိုင်လို့ရှုံးသွားတာပဲဖြစ်ဖြစ်သူပြစ်မှုဝန်ခံလို့ရှုံးသွားတာပဲဖြစ်ဖြစ်ဆိုလို့ရှိရင်ပြစ်ဒဏ်အနေနဲ့ဟုတ်တယ်ထောင်ကျတာမျိုးကတိတ်မရှိဘူးဒါပေမဲ့ဒီပြစ်မှုဝန်ခံတဲ့အနေနဲ့အချက်လက်တော်တော်များများလောက်ခံတာရှိပါတယ် probation ကနေ supervise လုပ်ရတယ်ဆိုတော့သူတို့က alcohol test random alcohol test လုပ်ရတယ်တကယ်လို့အရေးဆွဲလန်းခြင်းရှိတယ်ဆိုလို့ရှိရင် treatment လိုအပ်တယ်ဆိုလို့ရှိရင် treatment တွေ evaluation တွေလုပ်သူတို့ကလုပ်ရပါတယ်နောက်တစ်ခုက the GPS data is or got out the home detention and in a can yare lui, did a can yare lui, pianine. To get a home detention solution in town jamme as a maja took that one. So I got a drug GPS that tapi regabales or to get a yan it in better to our solution. Any GPS can be the probation tanago alert loma one of the boom up today. So a bad one is or the yano GPS got a tajin today. Interlock ignition လို့ခေါ်ပါတယ်ဆိုတော့အဲ့ဒါတွေကကားနှုတ်လို့မရအောင်တတ်ထားတဲ့ဆက်မျိုးတွေလည်းဆောင်းခိုင်းတာလည်းဖြစ်နိုင်ပါတယ်ဟိုပြည်နယ်တစ်ခုနဲ့တစ်ခုမှာရောဒီလိုအမှုမျိုးကိုပေါ်လေဟိုကင်တွေဘုံကဒီလိုဝယ်လာခင်ဗျအဲစတိတ်တနေနဲ့တနေနဲ့ကသူတို့ကဥပဒေကိုရွေးပိုင်권ရှိတယ်လောက်ပိုင်권ရှိရယ်ပေါ့နော်ဆိုတော့အဲ့ခါကျတော့ဒီကျွန်မကတော့ဒီအိန္ဒိယနာမှာလိုက်စင်ရတယ်ဆိုတော့အိန္ ည်းဖြစ်ကောင်းဖြစ်နိုင်တယ်သူတို့နဲ့လွဲသွားတဲ့ဟာတွေလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ဆိုတဲ့ဟာကိုအရင်ကျွန်မပြောချင်တယ်ဆိုတော့ဒီအင်ဒီယားနာမှာဒီလိုမျိုးဒီ UI နဲ့မိပြီဆိုလို့ရှိရင်ပထမဦးဆုံးမိတဲ့အချိန်က misdemeanor နဲ့ပြစ်ဒဏ်သတ်မှတ်ခံရတယ် misdemeanor A ဆိုတာကပြစ်ဒဏ်အမျိုးအစားပေါ့နော်အမှုသေးပေါ့ A အနေနဲ့သတ်မှတ်ခံရတယ်ဒုတိယအကြိမ်ဒီ UI နဲ့ပြန်မိပြီဆိုလို့ရှိရင်ဥပမာ9နှစ်တော်တွင်းမှာဒုတိယအကြိမ်မိတယ်ဆိုလို့ရှိရင်ဒီ miss ဒီပြစ်မှုပဲနော် misdemeanor ကနေအမှုကြီး felony အနေနဲ့ပြစ်ဒဏ်သတ်မှတ်ခြင်းခံရတယ် misdemeanor ကနေ felony လိုမျိုးပုံမြင့်လေလေသူတို့ရဲ့ဒဏ်ကလည်းပုံမြင့်လေလေဖြစ်တယ်ဥပမာအဖြစ်ထောင်ကျတာနိုင်တာကတော့ misdemeanor ကတစ်နှစ်အထိထောင်ကျနိုင်စွမ်းရှိတယ် felony အနေနဲ့ felony 6ပေါ့နော် felony ထဲမှာအနည်းဆုံးဖြစ်တဲ့6level ကဖယ်လနီက654321အလိုမျိုး level ရှိတယ်6ကအနည်းဆုံး1ကအမြင့်ဆုံးဆိုတော့ဒီဖယ်လနီ6နဲ့မိခံရပြီဆိုရှင်ထောင်နိုင်ကအနည်းဆုံးတနှစ်ကနေအများဆုံး3နှစ်ထိလောက်ကိုကျနိုင်စွမ်းရှိတယ်ဆိုတဲ့အခါကျတော့သူကသူ့ရဲ့ပြစ်ဒဏ်တွေကပိုပိုများများလာတယ
် movie မောင်းတာကိုပထမဆုံးအချိန်မိတာနဲ့နောက်ပိုင်းမှလည်းပဲပေါ့လေဟို movie တော့မောင်းနေဆိုတာကိုထပ်မိတယ်ဆိုလို့ရှင်ပြစ်ဒဏ်ကရောဘယ်လိုကွာပါလဲ
ပထမဦးဆုံးအကြိမ်ဒီ UI မိတယ်ဆိုလို့ရှိရင် misdemeanor အနေနဲ့မိတယ်ဆိုရင် license ကအနည်းဆုံးရက်30လာရက်60ကနေပြီးတော့အများဆုံးတစ်နှစ်အထိ license ပိတ်နိုင်ခွင့်ရှိတယ်ဆိုတဲ့ဟာမျိုးလည်းရှိတယ်တကယ်လို့ felony အနေနဲ့ရပြီဆိုလို့ရှိရင်တစ်နှစ်အထိကို license ပိတ်နိုင်မယ်ဆိုတော့ပြစ်ဒဏ်ပေါ့နော်အနေနဲ့တစ်ခုလည်းရှိသေးတယ်ဆိုတော့ဒီ license ပိတ်တယ်ဆိုတော့ကသူတို့က guilty plea မယူခင်အဲ့ဒီသွေးစစ်တဲ့အခါကျလို့ရှိရင် lab result ရလာပြီဆိုတာနဲ့ကို license ကိုပိတ်နိုင်တယ်ဆိုတော့ခါကျတော့ case ကမပြီးခင်လဲ license ပိတ်ပြီးသားဖြစ်ကောင်ဖြစ်နိုင်ပါတယ်ဆိုတော့ case ကသူတို့ကပြစ်မှုဝင်ခံတဲ့အချိန်ပဲဖြစ်ဖြစ်ပြစ်မှုရင်ဆိုင်လို့ရှုံးတဲ့အချိန်ပဲဖြစ်ဖြစ်ဆက်ပြီးတော့အဲ့ဒီအချိန်ကနေတရားသူကြီးကဆက်လက်ပြီးတော့တတ်မှတ်ခြင်းလဲဆိုလို့ရှိရင်အဲ့ဒီအချိန်ကနေပြီးတော့ဆက်လက် license ပိတ်ဖို့လဲတတ်မှတ်နိုင်ပါတယ
်အခုလိုအမှုရင်ဆိုင်ရတာအပြင်နောက်ကိုမူးပြီးတော့မမောင်းရင်အောင်ပေါ့လေသက်ဆိုင်ရာကဘလူးကင်တွေထိန်းချောင်းလဲဆိုတာကိုရောရှင်းပြပြောအောင်
ဝတီယိုင်မိပြီဆိုလို့ရှိရင်တော့ပတ်စံကရှေ့နေကငားရတယ်ပေါ့နော်ပြီးလို့ရှိရင် probation ကတွေပေးရတယ် fine တရားသူကြီးကနေပြီးတော့ဒီ fine တတ်မှတ်တယ်ဆိုရှင် fine တွေပေးရတယ်ဆိုတော့အစနဲ့အဆုံးထိတတော့ကိုအများကြီးအလုံးလုံးရတယ်ပေါ့နော်ပတ်စံလည်းအများကြီးကုန်တယ်အလုတ်ကလည်းယုံခဏခဏတရားယုံခဏခဏသွားတဲ့အခါကျတော့ခဏခဏခွင့်ယူရတယ်ပြီးတော့တကယ်လို့ license ပိတ်သွားတယ်ဆိုလို့ရှိရင်အများကတော့ license ပိတ်မှာပဲဒီ UI နဲ့ဆိုလို့ရှိရင်ဆိုတော့ကားမောင်းဖို့အလုံးလုံးဘောကအများနဲ့ခက်လာတယ်ဆိုတဲ့အခါကျတော့သူရဲ့နောက်ဆက်တွဲပြဿနာတွေကအရန်ကိုများတယ်လေဆိုတဲ့အခါကျတော့ကျွန်မပါရီပြောလို့ရှိလဲဆိုတော့သူတို့ကအရက်တောက်မယ်ဆိုလို့ရှိရင်အရက်မတောက်နဲ့လို့ဘယ်သူမှပြောတာမဟုတ်ဘူးဒါပေမဲ့အရက်တောက်မယ်ဆိုလို့ရှိရင်ကားမောင်းဖို့အရေးကြီးတယ်တကယ်လို့တောက်မယ်ဆိုလို့ရှိရင် Uber လိုက်ဖို့ Taxi နဲ့ယူဖို့ပေါ့နော်အဲ့လိုမျိုးအသွင်သွင်ချက်တွေ focus လုပ်တယ်
ဟုတ်ကဲ့ဟုတ်နောက်ဆုံးမိကမှာအမေရိကန်မှာကတော့ဒီနီးပညာသုံးပြီးတော့လူတွေရဲ့နောက်ကျောင်းရာဇဝင်ကိုအလွယ်တကူသိအောင်လုပ်ထားတာဆိုတော့ဒီလိုမျိုးကိုကပြစ်မှုတွေရှိတယ်ဆိုရင်ဟိုဘလောက်ထိအောင်ကိုအတွက်ထိခိုက်နိုင်မှာလဲ
ဒီလိုမျိုးအရင် charges တွေရှိခြင်းအပြင်ဥပမာအလုပ်လျှောက်တယ်ဆိုလို့ရှိရင်သူတို့ကဒီနိုင်ငံမှာလက်ပွေနှိပ်တယ်ဆိုလို့ရှိရင် criminal history အများနဲ့ပေါ်လာပါတယ်ဆိုတဲ့အခါကျတော့ဒီအလုပ်လုပ်ရဖို့အခွင့်အရေးပေါ့နော်အများကြီးဆုံးရှုံးနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီcriminal record ရှိနေတယ်ဆိုလို့ရှိရင်ဒီအလုပ်ရှင်တွေက criminal record မရှိတဲ့လူကိုအရင်ရွေးမှာပဲဆိုတော့အဲ့လိုမျိုးတွေအခက်အခဲတွေဖြစ်နိုင်တယ်နောက်တစ်ခုကဒီလိုမျိုးအပြစ် criminal charges တွေများခြင်းအပြင် refugee တွေလာတာပဲဖြစ်ဖြစ်ဒီပြည်နိုင်ငံတွေလာလို့ရှိရင်ဒီနိုင်ငံသား US citizen မဖြစ်သေးဘူးဆိုလို့ရှိရင်ဒီ immigration ဥပဒေရဲ့အောက်ကနေပေါ့နော်အများအားဖြင့်သူတို့ကပြည်နေနဲ့ပေးနိုင်ခွင့်ရှိသလားပြည်နေနဲ့ပေးနိုင်တဲ့အမှုမျိုးဖြစ်သွားသလားဆိုတဲ့ဟာကိုသူတို့အများအားဖြင့်ကြည့်ပါတယ်
ပတ်စင်တင်ဆက်ပေးနေတဲ့သူရဆောင်လေမြရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့တိတ်ပန်တဲ့ညီပညာအစီအစဉ်လှည့်ရောက်ပါပြီဒေါက်ကင်မြုတ်တဲ့တင်ဆက်ပေးထားပါတယ်ရှင်
ဒီတစ်ပတ်တော့မြန်မာနိုင်ငံမှာတိစောက်ထားတဲ့ဆယ်တွေအကြောင်းကိုပြောပြပေးမှာပါ ဆယ်တိဆောက်တန်တဲ့ပတ်သက်ပြီးခင်မင်းနီးစနစ်တွေအဆင့်နဲ့နီးပညာတွေမပေါ်ခင်ကတည်းကမြန်မာဘယင်တွေကစိုက်ပျိုးရေးအတွက်ဆယ်မြောင်းတာတမန်တွေတိစောက်ခဲ့ကြတာဖြစ်ပြီးအခုဆိုရင်ဆယ်ပေါင်း300ကျော်နေပြီလို့ဆယ်မြောင်းအထူးပြုအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပိုင်ကပြောပါတယ်ဆယ်မြောင်းတာတမန်တွေပေါ့လေမြန်မာဘယင်လက်ထက်တွေကဒါကျွန်တော်တို့ဒီရမယ်အနော်ထားမင်းလက်ထက်တို့ပါဦးလ
ဒီမှာဆောက်ကားတဲ့ဆယ်ပေါင်းပေါ့လေဒီစည်ရင်းရ69ခုရှိတယ်1960ခုနှစ်ကနေပြီးတော့မှ1960ဆက်ဆက်69ပေါ့အားသာဆိုတာမတက်ခင်အထိအဲ့ဒီမှာဆောက်ခဲ့တဲ့ဆယ်ရေတော့ကလည်း69ခုရှိတယ်1960ဆက်ဆက်69ပေါ့အားသာဆိုတာမတက်ခင်အထိအဲ့ဒီမှာဆောက်ခဲ့တဲ့ဆယ်ရေတော့ကလည်း69ခုရှိတယ်1960ဆက်ဆက်69ပေါ့အားသာဆိုတာမတက်ခင်အထိအဲ့ဒီမှာဆောက်ခဲ့တဲ့ဆယ်ကတော့
900ဆက်ခုနှစ်ပိုင်းရနေပြီးတော့2960လောက်အထိဒီနှစ်ပေါင်း20လောက်အတွင်းမှာဆောက်ခဲ့တဲ့ဆယ်ကြတော့နှစ်ရာနဲ့ဆက်ခုနှစ်ခုရှိတယ်ဆယ်ရင်းရပါလေ2960ဆယ်ရှင်တော့ဒီလိုပုံများပါမယ်မြန်မာနိုင်ငံမှာတိရှိခဲ့တဲ့ဆယ်ရေတကယ်အကျိုးရှိမရှိပြန်ပြီးသုံးသက်ဖို့လိုနေတယ်လို့လည်းထောက်ပြပါတယ်ဆောင်းဝါ69ခုနှစ်ကနေရှိသေးရှိသေးစောက်တဲ့ဆယ်ရ69ခုနှစ်ဆယ်လောက်ပဲရှိတယ်
ตรงจ้าแกเลยล่ะอะไรเด็ดตรงจ้าแกเลยตัวนี้ก็ตัวแกตั้งยี่เด็ดช่วยชีวิตแกยังไงเนี่ยนี่ทาสีดลาบบ่ทำอยู่ดียังบิดอ่ะเส้นสายยาเลยบ่เลยแต่ช่วงนี้เรามาลู่อ่ะเพ่เสียสาวดันอยู่ดีสิเนี่ยบ่เลยป้าจังมาเลยยังน้องว่าจันรู้ว่าดาเสียสัวเล็กเท่ามาเสียสัวเล่ามาประมาณนี้ก็สีแกเลยค่ะจ้าเราว่าตัวเองบอกเลยสิเลยตัวเองสามเมตรเท่าไหร่มาจันน้องว่าสูงสิ่งตัวเราเสียดเสียดียังคุณแม่รู้ว่าไม่รู้บ้านอยู่รู้ ชั่วฮาริยะมันรู้เอเพนเนี่ยชอบตัวฮามูเรชินเนี่ยดีแท้มาเมื่อตามามูเรเลยเนี่ยมาปานายเนี่ยมาลาบิลาอิมูเรชินเนี่ยเจ้าเจ้าเนี่ยบอกเลยทุกทีมาเวลาอิมมาสุลุชินเอเดียเอาในเนี่ยเซรีบอกเลยเซงเอรีบอกเป็นอะไรชอบจะคุณเซอารมณ์ยิ่งชีเลยเซรีมาสุลุชินทุกคนเลยมาตั้งแต่ยี่หลังประมาณน่ะมายาวชีละมาเวน่ะยิ่งชีเป็นเนี่ยเซียลุงมิวทั้งสองเลยเป็นคนนั้นอยู่อะไรอยู่เลยอะเซบองน่ะเซตงเลยเราต้องชีเลยอารมณ์อยู่ ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြီးကတော့ဒီကြ
ตัวเลยเนี่ยยี่สิบเลยลุงมิวเซียนยองตาตั้งแต่นี้สาวไล่เด็กเด็กเจ้ามือลูกสายยูมีอีกการีทุกอย่างเทียนยาดีตามมาบ่เลยสายยูมีอีการีนายดูได้ละเลยไอ้เด็กสายยูยี่ลุงเงี้ยเลยสายเลี้ยวดูได้ละเลยสิเลยเนาะยี่น้องสุรุ่ยเนี่ยยาดีตาปุ่มยิ่งชอบดูได้ดีละเซ่สาวไล่เด็กเนี่ยเนี่ยเนี่ยเซ็งสุบีละละเลยสิเลย เอาจากดูว่ายี่น้องปุ่มยิ่งชอบดูเลยอยากดูว่าในวิดีโอเสียยี่เนี่ยเป็นจี้ยานในวิดีโอดียิ่งไม่เจนอะไรจังปะวันจีนอะไรสุดท้ายจ้าเลยมีแต่ลายบ่เลยก้าวเนี่ยชุดเลยเว้ยยี่สิบบาทเลยเสียสาวได้ไม่ก้าวหน้ามากผู้เสียสาวได้เนี่ยลงว่าก้าวยิ่งชุดว่าละมากก้าวเนี่ยสูงเนี่ยรอที่สาวได้เนี่ยเสียยี่ประมาณน่ะเปลี่ยนยี่ยี่สิบนายเนี่ยจูเมียอะไรบ่เลยกูดีวิดีโอมาเว้ยต้องได้มาบ่เว้ย
ဆောက်တီးသားဆယ်ရီထဲမှာဆယ်တက်ကတူးလို့ခေါ်လို့ရတယ်ဆယ်ရောကြီးနဲ့ကင်းသားဆယ်ရီကတကယ်အကျိုးပြုတဲ့ဆယ်ရီပါ
เซโรอีเซอร์มันเลยได้เมื่อเดียวมิวเนเรมาชิราบอลีแต่เป็นยาเดียวมันส่วนยังว่าเดมอลยูนิเวอร์ซิตี้ลูกเรามาดิมิวเจนซาบีเจอร์ฮาร์เลยบ้างหรอแต่ว่าเซโรสาวเดือดสุดที่มีช่องนิวไปเลยจ้ะ ไปเลยเดียวข้ามมีด้านเนี่ยผู้วิสานมีด้านตั้งแต่บ่เลยถ้ามองกรุงเทพเนี่ยสร้างมาสูงเช่นเนี่ยกรุงเทพตั้งแต่บ่อารมณ์มันเนี่ยเจ้าดงนี่อยู่สีดีกว่ามากรุงเทพแม่บีก็เราได้เจ้าด้านตั้งแต่บ่เลยอารมณ์อยู่เจนี่ขึ้นจ้าลุยอะไรบ่เลยถ้าเสียสองเดียวข้ามมาเราได้ที่เช่าอีที่สี่อาชีพมูลนิธิเราเสียดีกระจายหมดมูลนิธิเราตุลุจ้า เซโรอีเซนจาโรตัวน่าเบียวเลยเซนิวซาโบลิเต็มไปตัวมิวลงหูปองซีบีโรสาวทาร์เลยเซจเดบอลิมันเลยได้ยินเสียงมีด้วยยี่ปีที่นาดีเล่าหน่อยเนี่ยว่าจะช่วยเลือดเสียดาทุกอย่างเลยเลือดเสียดาแบบนี้เลยเว้ยสี่เดบอลิเอาแม่เลี้ยงมิวที่เอาไว้ตัวมิวเอาไว้กันเลยเนี่ยเสียบีโรเส้นเส้นเส้นเส้นอารมณ์ปีว่าละบ่อารมณ์ปีว่าเลยขาดจาโร แต่เราอีกอย่างเราเก้าเนี่ยดูเจ้ามาว่าไหมสาวเคเรนี่ก็เลยเจ้าว่าไปเลยตรงเนี่ยนี่ก็เลยมีจ้าว่าไปเกินได้เราดีเลยสิแต่ทุกปีเดือนนี้เราเนี่ยยี่จูบชิกเลยนะเพราะเกินได้เสียมีบ่เลยให้ก็เสียเราอีกเนี่ยยี่เนี่ยอย่าเลี้ยงเนี่ยตัวสาวทาร์เลยตัวเจ้ามุลูแต่อย่าเลี้ยงเนี่ยทุกนายเนี่ยว่าสาวอยู่ด้วยยี่ดีไปเลยปีนายเนี่ยอะไรอย่างนี้ยี่เดียวเนี่ยมา
ขาดีดูดีต้องอยู่บ่าวย่าเลยใช่ไหมบ่มาที่มาจูบอยู่เลยเสียอดีตอดีตนักคู่เราไปทบยาลุยแล้วอันนี้เลวไปมาบ่ใช่ไหมก็ไม่กล้าบ่าวบ่าวเสียเลยว่ามาเรื่องดูสิน้าต้องเสกุนเราเสวังตัววังอาจจะอาบุรังสาวบีว่าไปเลยเสียตัววังอาจจะอาบุรังจูบอยู่แล้วถ้าว่าเราใช่เด้อละ
ถ้าว่าเราจะไม่มาเลยจะไม่สูรุสิ่งเนาะถ้าว่าไม่กล้าเราบ่าวอินเจเนียร์ผู้มีเปล่าเป็นยังไงอุตส่าห์ไปมา
นอกจากมาแล้วที่ได้การเรียนมาลูลาจาร์เซจูเรอันนี้จังกูเจ้าพี่อาปีบ้านเนี่ยสระกูเตรียมไปยังที่เตรียมไปจะติดไปเนี่ยนี่เป็นยังการนั่งกูที่มาเวจะน่าเลยเบียร์สิโน้ตบ้านมาเตรียมไปส่งยาเองนะเท่าจันนี่ยามาเท่าเรื่องเนี่ยติดไปเนี่ยนี่เป็นยังซีซิงกูน่าสังเกตจาระบ้าสนิมเนี่ยชาวนายกันเนี่ยคนในที่เท่าเรื่องเรดิโอซีซิงกูรอไลน์ดูมีดาตรงเส้นเนี่ยลิซเซ
กูรอดเรื่องจริงจังกูกวนลงพิจารณาไปว่าไม่ใช่เมื่อกันพิจารณาว่าโคจูซีว่าด้วยอุตสาหกรรมที่เป็นเมื่อกว่าซีว่ามาเยี่ยเชี่ยแข่งกันนั่งก็สลับป่าวนี้มาพิจารณาซึ่งสันนิษฐานว่าเดวิสมีมาจิมปาร์เลยกว่าซีว่านี่นอเปลวมาถึงในเมืองพิจารณามาอเมริกันตำนานตอนนี้ทั้งก็พิจารณาเลยไป เมื่อกันพิจารณาผมพิจารณาทุกเรื่องเลยเนี่ยก็ว่าที่เล่าผมพิจารณาทุกเรื่องมาพิจารณาตำราก็พิจารณาเลยกับว่าเมื่อกันตำรายุคกับว่ามาเรื่อยๆสุพรรณบุรีก็สงสัยนี่เลยทุกสงสัยสิ่งมุกอยากรู้ว่าเพื่อชาวบ้านเป็นยังไงเรื่องพิจารณาเรื่องนี้มันมันกันยังดีกันนี่เป็นตำรากันยังสลายไปเลยทุกสงสัยมุกเราก็มองแล้วก็เพื่อชาวบ้านจูบังเกเรสุดเรื่องนี้อ่ะตัวยาวนะพิจารณาสุดเรื่องนั้นกันทวิสมีก็ว่าสิ่งนี้นอเปลวมาอย่างนี้ตำราทั้งก็พิจารณาเลย
ရင်တွန်းမြင့်မှုအတွက်သာရည်ရွယ်ကြောင်းနဲ့အမေရိကန်ရဲ့စိုးရိမ်မှုတွေဟာအခြေမြစ်မရှိတဲ့အကြောင်းရုရှားကတုံ့ပြန်ပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံလုံး SU-30 မျိုးစားချက်တက်လျင်6ဆင်းမြန်မာနိုင်ငံကိုရောင်းချမဲ့အစီအစဉ်ပေါ်စိုးရိမ်ကြောင်းနဲ့ပြန်လည်စဉ်းစားဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတိုက်တွန်းခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲရုရှားကတုံ့ပြန်ပြောဆိုလိုက်တာပါ။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကမြန်မာနိုင်ငံရဲ့ကာဝေးရေးစိုးရိမ်မြင့်တင်ဖို့ရည်ရွယ်ချက်နဲ့အရသားတွေအတိတ်ဒုက္ခရောက်အောင်ချင်းချောက်မှုဖြစ်နိုင်တဲ့အခြေအနေတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆက်ဆက်ပြောဆိုမှုဟာစိတ်ကူးရင်ပြောဆိုရရောက်တဲ့အကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံပေါ်ဝေဖန်ပြောဆိုနေကြတဲ့လူခွင့်ရလူရှားသူတွေကိုဂရုစိုက်ဖို့မလိုတဲ့အကြောင်းမြန်မာစိုးရထိုင်ထန်းကောင်းဆောင်ဖြစ်တဲ့ဒေါ်ဆန်းစုကြည်ကိုဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကပြောဆိုလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်ခဲ့တဲ့နယူဒေလီမြို့တော်ကညီလာခံမှာသမ္မတကပြောဆိုသွားတာပါ
တရင်ချင်းချက်ကိုအကုန်လုံးပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gadis Panel ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိ line to meter 1925 30 minutes နဲ့ line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များအားလုံးကိုရွှေစိတ်ပါရွှေလန်းချမ်းမြေကြပါစေ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.